The Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ2ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00အထိ Washington DC မြို့တော်ကနေလိုင်းလူမီတာ25-32-52ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ညနိုင်မှာတောက်ကြနေညဘက်သတင်းတွေကိုနန်းလောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်ကိုတရားမဝင်ရွှေ့ပြောင်းချေချားဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးစိုးရိမ်မိပြီးတော့အဲ့ဒီလူတွေကိုတားဆီးမဲ့အုပ်ချုပ်ရေးအမိန့်တရားကိုထုတ်ပြန်သွားမယ်လို့သမ္မတ Trump ကကတိပြုလိုက်ပါတယ်ဆော်ရီသတင်းတော့ခရှိုဂီတက်ခံရတဲ့အပေါ်မှာအမေရိကန်ဆိုရတုံ့ပြန်မှုဟာကိုကျင်းတိတ်ခါအခြေခံနေနဲ့ကင်းမဲ့နေတယ်လို့ခရှိုဂီရဲ့ရည်သားဖြစ်သူကဝေဖန်လိုက်ပါတယ်လွန်ကြာမော်စလဒုက္ခသည်တွေမြန်မာနိုင်ငံကိုကူလာတွင်ပြန်လည်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆွေရည်လှုပ်ဆောင်နေတဲ့အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာ NLD ဂျာကိုတွန်းပေါက်တွန်းပို့ရာရောက်နေမှာဆိုတဲ့အတွက်ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့လွန်ကြာဒုက္ခသည်တွေကိုပထမဆုံးအတုပ်ဖြစ်မြန်မာနိုင်ငံဘက်ပြန်ပို့မယ့်အစီအစဉ်ကိုအမြန်ရက်ဆိုင်ထားဖို့ HRW အဖွဲ့ကပြောပါတယ်
Well, the main concerns are that the fundamental conditions for return have not been met, and those really relate to...
HRW အဖွဲ့ရဲ့စိုးရိမ်ချက်တွေကိုပြောကြားသွားတာပါ။ဒီကြောင့်လည်းဒူရှမ်းပြည်မြောက်ပိုင်းလာရှိုးမှာဆစ်ဆောင်ဒုက္ခသည်တချို့နေရက်ကိုပြန်နေပေမဲ့တိုက်ပွဲတွေဆက်ရှိနေတဲ့သူတွေကတော့ဒီနေရက်ကိုမပြန်နိုင်သေးပဲရှိနေတဲ့အကြောင်းနဲ့ဒီဘင်္ဂလားဒေ့ရှ်နယ်စပ်ဘူတိတော်မောင်တော်ဘက်မှာအစိတ်ကြွစီအများပြားဖမ်းဆီးမိတဲ့အကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်ကိုချင်းကပ်လာနေပြီးတော့တရားဝင်ဆောင်ရွက်ဆရာမရှိပဲရွှေပြောင်းခြေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မိကြောင်းသမ္မတ Trump ကကြက်စပရီးနေ့ကထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုအပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာအမိန့်တရက်ကိုရှေ့သတင်းပတ်တွင်ထုတ်ပြန်သွားမှာဖြစ်တယ်လို့ကတိပြုလိုက်ပါတယ်။မစ္စူရီပြည်နယ်ကိုလံဘီယာမြို့မှာမနေ့ကလုတ်ခဲ့တဲ့မဲဆွယ်စီရင်ရေးအတွင်းသမ္မတ Trump ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လည်းအကြိမ်ကြိမ်ပြောကြားသွားခဲ့ပါတယ်။အမေရိကန်နိုင်ငံကိုကလေးမွေးဖို့အလဲပတ်လာရောက်တဲ့ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းသမ္မတ Trump ကပြောပါတယ်။ကွန်ဆောင်အမျိုးသမီးတွေဟာအမေရိကန်နိုင်ငံမှာကလေးမွေးဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့လာရောက်ကြပြီးတော့အမေရိကန်မှာကလေးမွေးလိုက်တဲ့အတွက်အဲ့ဒီကလေးတွေဟာအလိုလျောက်အမေရိကန်နိုင်ငံသားဖြစ်သွားတာဖြစ်ပါတယ်။ Donald Trump ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပိုက်14ကိုသူ့အနေနဲ့အုပ်ချုပ်ရေးအမိန့်နဲ့ပြောင်းလဲပြစ်နိုင်ကြောင်းပြောပါတယ်။ဒါပေမဲ့ဥပဒေရေးရာကျွမ်းကျင်သူတွေကတော့ဒါကိုလုံးဝသဘောမတူဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အုပ်ချုပ်ရေးအမိန့်နဲ့တင်မလုံလောက်ဘူးဆိုပြီးတော့ပြောပါတယ်။ခေလုံွက်လျှောက်ထားဖို့ကြိုးစားတဲ့ခြေပြောင်းခြေချသူတွေအနေနဲ့ခေလုံွက်လျှောက်ချင်တဲ့ဆိုရင်သူတို့တရားဝင်ဝင်ရောက်တဲ့နေရာမှာလျှောက်ရမှာဖြစ်ကြောင်းနဲ့ခေလုံွက်လျှောက်ထားတဲ့သူတွေကိုထိမ့်သိမ်းတာကိုလည်းတိုးသွားခြင်းနဲ့ဆိုပြီးတော့သမ္မတ Trump ကအင်မီတော်မှာစောပိုင်းကတော့ပြောကြားခဲ့ပါခင်ဗျာ
Sorry သတင်းစာဆရာ Jamal Khashoggi တပ်ဖြတ်ခံရမှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုဟာကိုကျင့်သိက္ခာအခြေခံတွင်ကင်းမဲ့နေကြောင်းသူရဲ့ရည်စားဖြစ်သူကဝေဖန်လိုက်ပါတယ်တပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေရှင်းမအောင်ပြုနိုင်အောင်နိုင်ငံတွေအားလုံးထက်မှာအမေရိကန်ကဦးဆောင်တင်ကြောင်းသတင်းစာဆရာ Khashoggi ရဲ့ချစ်သူဖြစ်တဲ့ Hartik Sagis ကဒီကနေ့ထုတ် Washington Post သတင်းစာရဲ့တဘောရာအမြင်ဆောင်မှမှရေးသားလိုက်တာပါဒါပေမဲ့လည်း Washington ကတချို့လူတွေဟာအချိန်ဆွဲတဲ့နှီးပြေဟာကိုသုံးပြီးမိမိပြပြဖြစ်ဖို့မျှော်လင့်နေကြောင်းပြောဆိုထားပါတယ်ကာရှိုဂီတိတ်ဆုံးမှုအတွက်တရားမျှတမှုရရှိစေရေးသမ္မတဒေါ်နယ်ထရမ့်အစိုးရကိုဆက်လက်တွန်းအားပေးသွားမှာဖြစ်ပြီးအမှန်တရားကိုဖုံးကွယ်လို့မရနိုင်ကြောင်းလည်းဖော်ပြထားပါတယ်နယူးယောက်တိုင်းစ်သတင်းစာကတော့အမေရိကန်သမ္မတအင်ဖီရိုတာဝန်ရှိသူတွေအောက်တိုဘာလ9ရက်နေ့ကဆော်ဒီအင်ရှစ်ဆန်မင်သားမိုဟာမက်ဘင်ဆယ်မန်နဲ့တယ်လီဖုန်းဆက်စကားပြောဆိုရမှာအင်ရှစ်မင်သားကကာရှိုဂီကိုအန္တရာယ်ရှိသူအစ္စလာမ်ဝါဒီသူဖြစ်သဘောထားတဲ့အတွက်တဟာတက်ဖြတ်ခဲ့တဲ့အကြောင်းရင်းဖြစ်နိုင်တယ်ဆိုတာကိုသိရှိထားပြီးဖြစ်တဲ့အကြောင်းနီဆက်သူနှုတ်ကိုကိုးကားပြီးတော့ဒီကနေ့ပဲဖော်ပြခဲ့တာပါဒါပေမဲ့လည်းအရှေ့လယ်ပိုင်းဒေသကြီးရာမော်ဝါရာတွေမှာဆိုဒီအင်ရှေ့မင်းသားကိုအတိကဥဆောင်သူအဖြစ်အားထားနေတဲ့အတွက်သူ့ရဲ့ဩဇာအရှိန်အဟောကိုအထူးခိုင်မခံဖို့သမ္မတထရမ့်အစိုးရကဆုံးဖြတ်ခဲ့တယ်လို့လည်းရေးသားထားပါတယ်အမေရိကန်မှာအခြေဆိုင်နေထိုင်တဲ့ဆိုဒီသတင်းစာဆရာကာရှိုဂီဟာပြီးခဲ့တဲ့လထဲမှာပဲတူရကီနိုင်ငံအစ္စတန်ဘူမြို့ကဆိုဒီကောင်စစ်ဝရုံးမှာလက်ထပ်ဖို့လိုအပ်တဲ့အထောက်အထားတွေရဖို့တောင်းခဲ့ပြီးပြောဆုံးသွားခဲ့တာဖြစ်ပါတယ
် Sorry သတင်းတော့ဂျမောကရှိုဂီကိုတပ်ဖြတ်ခဲ့တဲ့နောက်ခွဲကတာဝန်ရှိသူတွေကိုရေးယူတန်းခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့တပ်တွေအထောက်အထားတွေရဖို့နောက်ထပ်သတင်းပတ်တွေနဲ့ချီကြောင်းကြာလာနိုင်တယ်လို့ American နိုင်ငံသား Mike Pompeo ကပြောဆိုလိုက်ပါတယ် ဒီလူသတ်မှုမှာပါဝင်ပတ်သက်နေသူတွေအဖြစ်အမေရိကန်ကသိရှိထားတဲ့သူတွေကိုဒဏ်ခတ်အရေးယူဖို့အချက်လက်တွေကိုအမေရိကန်အစိုးရကစမ်းစစ်နေပါတယ်လို့ဝန်ကြီးပွန်ပီယိုကစိန့်လူးဝစ်ရေဒီယိုအသံလွှင့်ဌာန K-MOX ကိုမနေ့ကြာသပတေးနေ့ကပြောခဲ့တာပါ။အဲလိုရက်စွက်ချမ်းကြုတ်တဲ့လူသတ်မှုမှာပါဝင်ပတ်သက်နေသူအလုံးကိုတာဝန်ခံခိုင်းဖို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာဆုံးဖြတ်ထားတာကိုလည်းဝန်ကြီးပွန်ပီယိုကအလေးပေးပြောဆိုသွားပါတယ်။တူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့စာရွက်စာတမ်းတွေရယူဖို့အတွက်တူရကီနိုင်ငံအစ္စတန်ဘူးမြို့ကစော်ဒီကောင်စွဝင်ရုံးထဲကိုပြီးခဲ့တဲ့လကသွားရောက်ခဲ့ချိန်မှာသတင်းစာဆရာခါရှိုဂီအသက်ခံခဲ့ရတာဖြစ်ပါတယ်။ခါရှိုဂီအသက်ခံခဲ့ရတဲ့ကိစ္စကိုစော်ဒီနဲ့တူရကီပူးပေါင်းစုံစမ်းဖို့အစ္စတန်ဘူးမြို့ကို၃ရက်ကြာလာရောက်ခဲ့တဲ့စော်ဒီရှင်းနေချုပ်အဖန်ဖီဒန်ကလည်းသတင်းစာဆရာကိုတတ်ဖို့ဘသူကအမိန်ပေးခဲ့တယ်လို့ဆိုတာနဲ့သူ့အလောင်းကိုဘယ်မှာဖျောက်ဖျက်ပစ်တယ်လဲဆိုတာကိုဖော်ထုတ်နိုင်ခြင်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုကတော့ခါရှိုဂီရဲ့အလောင်းကိုသူ့မိသားစုစီအမြန်ဆုံးပြန်ပို့ပေးဖို့ဆော်ဒီအာရေဗျနိုင်ငံကိုတိုက်တွန်းထားပါတယ်ခင်ဗျာ
။အမေရိကန်ရဲ့ညံနာမှုပိုင်ခွင့်တွေကိုသီယုံနိုင်ငံဘက်ကခိုးယူနေတာတွေကိုတိုက်ဖျက်ဖို့အစီအစဉ်သစ်တရက်ကိုအမေရိကန်တရားရေးဌာနကစတင်လှုပ်ဆောင်လိုက်ပါတယ်။အခုနောက်ဆုံးဖြစ်တဲ့ကိစ္စကတော့အမေရိကန်နိုင်ငံကတပိုင်းလျက်ကူပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူဖို့အတွက်တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုကတာဝန်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်ရှင်းလင်းချုပ် Jeff Sessions ကပြောလိုက်ပါတယ်။တရုတ်နိုင်ငံကအမေရိကန်နိုင်ငံအပေါ်စီးပွားရေးဆိုင်ရာအချက်လက်တွေကိုခိုးယူတာတွေဟာအလင်းအမြန်ပဲတိုးလာနေတယ်လို့ဒါရီကိုရက်သက်မည်ဖြစ်ပြီးအမေရိကန်အနေနဲ့လည်းဆက်ပြီးတော့လက်ခံတော့မှာမဟုတ်တဲ့အတွက်ဒါဟာလက်ခံနိုင်စရာကိစ္စလည်းမဟုတ်သလိုတရုတ်နိုင်ငံအတွက်ဒီအချိန်ကတရားဥပဒေနဲ့အညီဆောင်ရွက်တဲ့နိုင်ငံအသိုက်အဝန်းကိုပါဝင်လာရမယ့်အချိန်ဖြစ်ပါတယ်။နိုင်ငံတကာကုံသွယ်ရေးကတရုတ်နိုင်ငံအတွက်လည်းကောင်းနေပါတယ်။ဒါပေမဲ့တမတမာတဲ့နှီးလန်းတွေကိုတော့ရပ်တန့်ရမယ်လို့အမေရိကန်ရှင်းနေချုပ် Jeff Sessions ကပြောသွားပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်တရားရေးဌာနရဲ့ဒီအစီအစဉ်သစ်ကတရုတ်ရဲ့ကုံသွယ်ရေးဆိုင်ရာခိုးယူမှုတွေကိုဦးစားပေးဖော်ထုတ်သွားမှာဖြစ်ပြီးဒါရီကိုလှုပ်ဆောင်ဖို့လုံလောက်တဲ့အရင်မြစ်တွေလည်းရှိတယ်လို့ရှင်းနေချုပ် Sessions ကပြောပါတယ်။တရုတ်နိုင်ငံဘက်ကတော့သူတို့ကိုအခုလိုစီးပွားရေးဆိုင်ရာအချက်လက်တွေခိုးယူရဲဆိုတဲ့ဆူဆွဲချက်တွေဟာလှုပ်ကြံဖန်နေတာဖြစ်တယ်ဆိုပြီးပယ်ချလိုက်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ VOA ကနေတောက်ကြနေညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လူ जा မုဆလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအခုလာတွင်ပြန်လဲပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကလှုပ်ဆောင်နေတဲ့အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်စောင့်ချီအဖွဲ့ HRW ကဒီနေ့မှပြောကြားလိုက်ပါတယ်။ဒါပေမဲ့အခုလိုဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်ကဒုက္ခသည်တွေအတွက်အန္တရာယ်ရှိလာနိုင်တယ်လို့လည်း HRW အဖွဲ့ကပြောပါတယ်။မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာဒုက္ခသည်တွေအရင်ကခြုံခဲ့ရတဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ပတ်သက်ပြီးသူတို့ခံစားခဲ့ရတဲ့ဒီစိုးရိမ်မှုတွေပြေပြောက်သွားအောင်လှုပ်ဆောင်ပေးထားတာမရှိဘူးလို့လည်း HRW အဖွဲ့ရဲ့ဒုက္ခသည်ခွင့်ရေးဆိုင်ရာညွှန်ကြားမှု Bill Frelick ကပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းအခုလိုဒုက္ခသည်တွေကိုနေရရင်းကိုပြန်ပို့မဲ့ကိစ္စကိုကုလသမဂ္ဂမပါဘဲဆက်ပြီးလှုပ်ဆောင်မဲ့ဆိုရင်ရွှေညာတွေကိုလက်ခံထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်မှာရှိထားတဲ့နိုင်ငံတကာရဲ့အမြင်တွေလည်းပြောင်းသွားနိုင်တယ်လို့သူကပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတာဝန်ရှိသူတွေဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နဲ့31ရက်နေ့တွေကတွေ့ဆုံခဲ့ကြပြီးတော့ဒီတွေ့ဆုံမှုအတွင်းမှာနိုမာလာလေကစတင်ပြီးတော့ဒုက္ခသည်တွေစတင်လက်ခံသွားဖို့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေပြန်ဖို့အတွက်သူတို့မှအလွန်ခိုင်မာတဲ့အစီအစဉ်တရားရှိတယ်လို့ကြေညာပါတယ်။မိသားစု485ခုကရွန်ဂျာဒုက္ခသည်2160ကိုပထမဆုံးအဖြစ်နဲ့စတင်လက်ခံသွားမှာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာအနာမိုင်းနေဘတ်ရဲ့အဆိုအရတော့တပတ်ကိုဒုက္ခသည်150ကိုငခုရစခန်းမှာလက်ခံသွားမှာဖြစ်ပြီးတော့အဒီကနေလာဖို့ကောင်စခန်းကိုရွှေ့ပြောင်းပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိမ်မာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်တိတ်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ဘာသာရေးကိုပုခတ်ဆိုကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံခဲ့ရတဲ့ခရီးယန်အမျိုးသမီးတအူကိုပါကစ္စတန်တရားရုံးက အခုသတင်းပတ်အစောပိုင်းကတရက်သေးလွတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပါရယ်အာရှဘီဘီကိုပုတ်ထိုးနေကအပြင်းမရှိကြောင်းဆုံးမြတ်ပြီးတရက်သေးလွတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်ဝန်ဆန္ဒပြတာတွေဖြစ်ပွားခဲ့ပါရယ်ဒီကနေ့တောက်ကြနေဝှို့ပြပြီးတဲ့နောက်မှာလည်းနိုင်ငံတော်ဝန်နောက်ထပ်ဆန္ဒပြသွားကြမှာဖြစ်ပါရယ်ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေအပေါ်စိတ်ရှည်တည်ခံနိုင်မှုဟာအဆုံးစွန်နေရောက်နေပြီလို့သတိပေးထားပါရယ်ကျွန်တော်တို့ဝေဖန်ပြောဆိုတာတွေနဲ့ပတ်သက်ပြီးကျွန်တော်တို့သီးခံနေပါရယ်ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေတွေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူလာနိုင်ပြီးကျွန်တော်တို့ကိုအဲ့ဒီလိုအရေးယူတာတွေလှုပ်လာအောင်တော့အတင်းမလှုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်သက်ပြောခွင့်ရအရှိဘ်ဂါဖောကပြောပါတယ်နေစာအလုပ်သမားအာရှဘီဘီဟာသူနဲ့အတူလှုပ်လှုပ်တဲ့အမျိုးသမီးတွေနဲ့အခြေအတင်ပဋိပက္ခတွေဖြစ်ရကအဖမ်းခံခဲ့ရတာပါဘီဘီကသူနဲ့အတူလှုပ်လှုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကဘီဘီဟာခရီးရန်ဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ညှဉ်းဆန်းခဲ့ရကနေအခြေအတင်စကားများခဲ့ကြတယ်လို့တရားရုံးမှာသူကထွက်ဆိုခဲ့ပါတယ်အဲ့ဒီနောက်ရဲ့အနေငယ်အကြမှာကွရီမိုဟာမက်ဆလမ်ဆိုသူအမျိုးသားကဘီဘီဟာတခြားအမျိုးသမီးတွေရှေ့မှာတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးလုံးတွေတုံးခဲ့တယ်ဆိုပြီးရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်2010မှာမူလတရားရုံးကသူမကိုတည်တန်းချမှတ်ခဲ့ပြီးအယူခံတလျှောက်မှာလည်းသူမကိုအကျဉ်းချတာဖြစ်ပါတယ်သူမကိုလွတ်ပေးဖို့ကိစ္စရွှေ့ဆိုင်လိုက်ပြီးရွှေ့ဆိုင်လိုက်ပြီးမဲ့လဲစီးရဲသားတွေလူနေစုတွေနဲ့အောက်ခြေလူရန်စားတွေအနေနဲ့ဒီနိုင်ငံမှာတရားမျှတမှုကိုရနိုင်တယ်ဆိုတာဒီဆုံးဖြတ်ချက်ကပြသခဲ့တယ်လို့အာရှဘီဘီရဲ့ရှင်းလင်းကပြောပါတယ
်ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းဟာတရုတ်နိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေပါတယ်ဒါဟာပြီးခဲ့တဲ့ဩဂတ်စ်လဝန်ကြီးချုပ်ဖြစ်တာဝန်ယူခြင်းကစပြီးတော့တရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားဥတာလည်းဖြစ်ပါတယ်ပါကစ္စတန်ဆိုရဟာဗနာယီပြည်ထနာတွေရင်ဆိုင်နေရပြီးတော့ဖိဖနိုင်ငံတွေနိုင်ငံကငွေချေးရံပုံငွေအဖွဲ့တွေစီကနေငွေချေးအကူအညီရဖို့ညှိနှိုင်းဆွေးနွေးတာတွေလုပ်နေချိန်မှာပါကစ္စတန်ဝန်ကြီးချုပ်ရဲ့အခုခီးစဉ်လည်းဖြစ်ပေါ်လာခဲ့တာပါဝန်ကြီးချုပ်အင်မရန်ခန်းဟာဒီကနေ့မှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံခဲ့ပြီးတော့ပါကစ္စတန်နိုင်ငံဟာအလွန်ခက်ခဲတဲ့စီးပွားရေးအခြေအနေကိုရင်ဆိုင်နေရတယ်လို့ပြောကြားခဲ့ပါတယ်ဒါပေမဲ့ပါကစ္စတန်နိုင်ငံကိုပြည်လာနိုင်ပွဲရှိတဲ့အကူအညီနဲ့ပတ်သက်ပြီးတော့ခေါင်းဆောင်နှစ်ယောက်စလုံးကသတင်းတော်တွေရှိမှဘာမှတော့ပြောကြားခဲ့ခြင်းမရှိခဲ့ပါဘူးဒါပေမဲ့တရုတ်နဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးတွေထားရှိဖို့အတွက်သူ့ဘက်ကအခိုင်အမာတနိဋ္ဌာန်ချမှတ်ထားတာနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီကျင်းဖင်ကတော့ပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံဟာအရင်ကလည်းသူတို့ကိုငွေကြေးအကူအညီပေးဖို့ကိစ္စအပေါ်မေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့အခုတစ်ခါမှာတော့နိုင်ငံကငွေကြေးရံပုံငွေအဖွဲ့အစည်းကနေအမေရိကန်ဒေါ်လာ10ဘီလီယံအကူအညီတောင်းခံထားတာကြောင့်အခြေအနေတွေကရုတ်တရက်ပိုပြီးတော့ရှုပ်ထွေးလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့တဲ့ရပ်ပိုင်းကပြတ်ကျသွားတဲ့ Lion Air ချက်လျင်ပြတ်အပိုင်းစာတွေကိုအင်ဒိုနီးရှားတာဝန်ရှိသူတွေစတင်စစ်ဆေးနေပါပြီ။ဂျကာတာမြို့ကဘေးအန္တရာယ်ဆိုင်ရာဆန္ဒမှာလျင်ပြတ်အပိုင်းစာတွေကို truck ကတစ်စင်းပေါ်တင်ပြီးထပ်ပြီးစစ်ဆေးဖို့အတွက်နေရာအတိအကျဖော်ပြမထားတဲ့နေရာတစ်ခုကိုတည်ဆောင်သွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလျင်စတင်ပြန်သားမြင့်မနစ်ပိုင်းအကြမ်းပဲပြတ်ကျသွားခဲ့လို့လျင်ပေါ်လိုက်ပါသွားတဲ့လူပေါင်း189စလုံးတည်ဆောင်ခဲ့ရပါတယ်။လျင်ပြတ်ကျခဲ့တဲ့ဂျပန်ပင်လယ်ထက်ကနေအလောင်းနဒါစင်ကျော်ကိုတော့ပြန်ဆဲယူနိုင်ခဲ့ပါပြီ။မနေ့ကျတာပရင်းနေ့ကတော့လျင်မတန်းတင်ဆက်ကိုရင်ကုန်သမားတွေရှာဖွေတွေ့ရှိခဲ့တာပါ။လျင်မူအခန်းကအတန်းတွင်းနဲ့လျင်ရဲ့တရင်အချက်လက်တွေစုဆောင်ထားတဲ့အဲ့ဒီမတန်းတင်ဆက်နဲ့ပင်လယ်ရောက်ကြံမြင်ကနေဆဲယူလာခဲ့တဲ့လျင်ပြတ်အပိုင်းစာတွေကိုစစ်ဆေးခြင်းအပြင် Line A လေကြောင်းလိုင်းက Boring 737 Max 8လျင်ပြတ်ကျသွားတဲ့အကြောင်းရင်းကိုသိနိုင်မယ်လို့စုံစမ်းစစ်ဆေးသူတွေကယုံကြည်နေပါတယ်
။ Australia နိုင်ငံက Central Coast Marina ဘောလုံးအသင်းမှာကစားဖို့အတွက်အဆန်းလေးချင်နေတဲ့အိုလံပစ်ချန်ပီယံဟောင်းယူဆိန်ဘော့ဟာအသင်းနဲ့သဘောတူညီမှုမရတာကြောင့်သူ့ရဲ့အဆန်းလေးချင်မှုအစီအစဉ်လည်းအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ဒေတာရောက်နိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရင်းညာဒုက္ခသည်တွေကပထမအထုပ်ကိုဒီလလယ်ပိုင်းမှာစပြီးတော့နေရက်ပြန်ပို့တော့မယ့်ကိစ္စပေါ်မှာချက်ချင်းရပ်ဆိုင်းထားဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့နိုင်ငံငါနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲ HRW အဖွဲ့ရဲ့တောင်းဆိုချက်ပေါ်လာတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကပြောပြပေးပါအောင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်လောက်အောင်မြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်းငံ့ထားဖို့ HRW ကတောင်းဆိုလိုက်တာပါအထူးသဖြင့်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့အခြေခံအခွင့်အရေးတွေကိုအာမမခံနိုင်သေးတဲ့အတွက်နေရက်ပြန်ရေးအစီအစဉ်တွေမစတင်နေဘူးလို့ HRW ရဲ့ဒုက္ခသည်များအခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick က VOA ကိုပြောခဲ့တာပါ
Well, the main concerns are that the fundamental conditions for return have not been met, and those
ဒုက္ခသည်တွေနဲ့လက်ခံရေးအတွက်အခြေခံလိုအပ်ချက်တွေကိုတော့မြန်မာစုဘက်ကလုပ်ပေးထားတာမရှိသေးပါဘူးဒုက္ခသည်တွေနေရပြန်တဲ့အခါလုံခြုံမှုရှိဖို့လွတ်လပ်စွာသွားလာခွင့်သူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာတာမျိုးတွေဖြစ်လာဖို့ဆိုတော့သူတို့ကိုမြန်မာနိုင်ငံသားဖြစ်အသိအမှတ်ပြုပေးတာကနေစတင်ရမှာပါဒီလိုလုပ်ပေးမှလည်းဒုက္ခသည်တွေနေရပြန်နိုင်မှာဖြစ်ပါတယ်ဒုက္ခသည်တွေလုံလုံချုံချုံနဲ့နေရပြန်နိုင်ရေးမြန်မာစုက88%အောင်မဲ့လမ်းကအရှိရှိနေပါသေးတယ်
။ပြီးခဲ့တဲ့နှစ်ထဲရခိုင်မြောက်ပိုင်းကပဋိပက္ခတွေကနေထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တဲ့ကပထမအထုပ်ဖြစ်လူ2000ကျော်ကိုနိုဝင်ဘာလလယ်မှာစပြီးတော့အထုပ်ခွဲပြီးနေရပြန်မဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒီသတင်းမှထင်မှာပဲသဘောတူထားကြတာပါ။ဒါပေမဲ့လည်းဒီအစီအစဉ်မှာဒုက္ခသည်ရဲ့သဘောဆန္ဒတွေကုလသမဂ္ဂလိုတာဝန်ရှိတဲ့အဖွဲ့အစည်းတွေနဲ့တိုင်ပင်မှုမရှိခဲ့ဘူးလို့လည်း Mr. Freelick ကပြောပါတယ်
။ The UN High Commissioner for Refugees, which has a mandate to protect refugees, was not consulted on the names that were provided to the government of Myanmar and
မြန်မာစိုးရပြပူတဲ့ဒုက္ခသည်ရဲ့နာမည်စင်ပြုစုတဲ့အခါမှာလည်း UNHCR ကိုခေါ်ယူတိုင်ပင်တာတွေမရှိပါဘူး။ထာနေပြန်ပိုးရေးလုပ်ငန်းတွေအရင်စလိုလုပ်ဖို့မလိုတဲ့အတွက်ဒီကိစ္စကိုအသေးချာသတိနဲ့လောက်ကန်ရမယ်ဆိုပြီးတော့လည်း UNHCR ကပြောပါတယ်။နောက်ပြီးမြန်မာနိုင်ငံတွင်းကအခြေအနေတွေကလည်းဒုက္ခသည်တွေပြန်နိုင်လောက်အောင်စိတ်ချတဲ့အနေအထားမရှိသေးဘူးဆိုပြီး UNHCR ကလည်းပြောထားပါတယ်
။မြန်မာအစိုးရကတော့ Rohingya ဆိုတဲ့နာမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားဘဲဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်ကြောင်းနဲ့လက်ခံဖို့လည်းအစဉ်သင့်ရှိကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတော့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံနဲ့နေရပြန်နိုင်တဲ့အခြေအနေတွေဖန်တီးဖို့တိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဒါနဒုတိယပြောခွင့်ရရောဘတ်ပလာဒီနိုကတော့ဘေးဒုက္ခလျော့ပါသက်သာစေဖို့ပဋိပက္ခအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုကင်တွဲဖြည့်ရှင်းဖို့ဆရာတွေကိုအဓိကအာရုံစိုက်ထားတယ်လို့နေရပြန်ဖို့ရည်အစီအစဉ်တွေကိုလည်းအမေရိကန်ကစောင့်ကြည့်နေကြောင်းပြောဆိုထားပါတယ်ရှင်။
နန်းလောင်ဆက်သွင်းမင်းမြန်တင်ပြခဲ့တာပါခင်ဗျာအခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မန်ဆူဘုန်းတော်ကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်ချီတဲ့စစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေပြည်တော်နဲ့တည်ငြိမ်လာကြပြီဖြစ်တာကြောင့်နေရက်ကိုပြန်နေကြပြီဖြစ်ပါတယ်ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းကုတ်ခန့်နဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်ရှိနေတာကြောင့်စစ်ဆောင်တွေဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ဗီဒီယိုသတင်းတော့ကိုမိုးစောအခြေအနေကိုရှင်းပြပေးပါအောင်ဗျာ
ဟုတ်ကဲ့ရှမ်းတပ်ဖွဲ့နှစ်ခုကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်ထဲချီတဲ့စစ်ရှောင်းတွေဟာလာရှိုးမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုးမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်ကတိမ်းရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေမြေအခြေအနေပြန်လည်တည်ငြိမ်လာပြီဖြစ်တာကြောင့်နေရက်ပြန်ကြပြီဖြစ်ကြောင်းစစ်ရှောင်းတွေကိုကူညီနေတဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကပြောပါတယ်။
မင်းရစားပြီးတော့သူတို့ရဲ့ဆန္ဒရပေါ့နော်။နေမြေနဲ့အေးချမ်းသွားပြီဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်ဆူကျောင်းမှာရှိတဲ့ဒီနောင်စု183စုလူဦးရေ996ဦးအဲ့ဒါဒေတာကားတွေလူမှုကွန်ရက်အစီ28စီးနဲ့ပို့ပေးတယ်ပြန်ပို့လိုက်ပါတယ်။ဒီနိုင်ကျေးရွာအုပ်စုအနီးတစ်ဝိုက်ရွာတွေကိုမင်းရပြန်ပို့ပါတယ်။ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့ဒီနောင်စု80လူဦးရေ246ဦးကိုဒီနေ့က22စီးနဲ့ပို့ပေးတယ်။မန်ဆူရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာနေ့မှာပြန်သွားပါပြီ
။လာရှိုးမြို့ပေါ်ကတချို့ခရယံဖျားကျောင်းတွေမှာတော့ဆစ်ဆောင်ချို့ကြန့်ရှိနေသေးကြောင်းလဲဦးမင်းသိန်းကဆက်ပြောပါတယ်
။ကျန်တဲ့မနေရာရှိသေးတယ်။ကျန်တဲ့မနေရာကရက်ွက်ကိုရက်ွက်ကိုမှာရှိတဲ့ကချင်မချင်းဖျားကျောင်းမှာအိမ်တော်စု89စုလူရေ200ကျော်ပေါ့။အဲ့ဒီအဖွဲ့တွေကမနေ့ပြန်ပြန်မယ်လို့တော့ကြားသိရတယ်။ဒုံဒီ၎င်းမဲ့ရက်ွက်7ကတ်တလစ်ဖျားကျောင်းမှာအိမ်တော်စု32လူရေ100ရှိတယ်။အဲ့ဒီအဖွဲ့တွေလည်းမနေ့ပြန်ပြန်မယ်လို့သိရတယ်။ပြန်လာသည်တာဝန်ရှိတဲ့လူတွေကတော့ခိုင်းတာမဟုတ်နည်းနည်းအေးချမ်းသွားပြီဖြစ်တဲ့အတွက်ပြန်ပါပေါ့နော
်လာရှိုးမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါဒီလတီအနေကတော့ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နမ်တူမြို့နယ်အတွင်းမှာလည်း TNLA SSPP မဟာမိတ်တပ်တွေနဲ့ RCSS အကြားတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်မနေ့ကကုတ်ခိုင်မြို့နယ်ကောင်းနေကြီးကအဲ့ပေါ်ထက်တော့ငုံမှုမှာဖြစ်တယ်ဗောနော်ညနေ၄နာရီခန့်၅နာရီခန့်ဖြစ်တယ်အာဒီမြမတမလို့တမတတိနဲ့ဖြစ်တယ်အာ CSN ကအာနံပါတ်1နဲ့ထမတော့ဖြစ်တယ်မင်းလေဒီတိုက်ပွဲအရလပ်တိပြန်ထမှုတော့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လာနားလိုက်သူကျွတ်ကျွတ်ရကျွတ်ကြဗောနော်
ဒီတိုက်ပွဲတွေကြောင့်မန်မိုင်မန်ခွန်မနာကောင်းဝိန်မန်ကျောင်းပိန်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းရှောင်လာကြောင်းလဲဒေသခံတွေကပြောပါတယ်ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာ TNLA အဖွဲ့အပါအဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ
်။တော်ရရှင်များရှင်နောက်ဆုံးချိန်နေပြည်တော်ငင်းချမ်းရေးထိပ်သီးဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဆက်တိုက်ဆိုသလိုထွက်ပေါ်လာနေပါတယ်။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အတားတွေကြုံနေရပါလဲ။လက်နက်ကိုင်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တန့်နေသလားနောက်ပြန်ဆုတ်နေသလားဆိုတာတွေကို FOE စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FOE ဖုန်းနံပါတ် 1-232-3855 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
နောက်ပြန်စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာဓာတ်ရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ကျွန်တော်တို့ VOA ရဲ့ Washington ရုံးဖုန်းနံပါတ်ကိုည9:00မတိုင်ခင်မှာခေါ်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုလှမ်းပေးနိုင်ပါတယ်အခုတော့မူရည်စေဝါဖမ်းမိတဲ့သတင်းကိုတင်ပြပါမယ်ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မှာနိုဝင်ဘာ1ရက်နေ့ကကာလတန်ဖိုးကြက်သိန်းပေါင်း 19,500 တန်ဖိုးရှိတဲ့WY စိတ်ကြွဆေးပြားတသန်းဒီပါဖမ်းမိခဲ့ပါတယ်လောလောဆယ်တော့စိတ်ကြွဆေးကိုတည်လာတဲ့တရားခံကိုဖမ်းမိတာမျိုးမရှိသေးဘူးလို့သိရပါတယ်ဒီအကြောင်း VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်အတွင်းမှာမူရည်ဆေးဝါးတွေဇက်တိုက်ဆိုသလိုဖမ်းဆီးမိခဲ့ရမှာနိုဝင်ဘာလ1ရက်နေ့ကစိတ်ကြွဆေးပြားတသန်းဒီပါကိုတစ်တွေကနေဘူးတိတော်မြို့နယ်ကိုလာတဲ့တင်မော်တစည်းပေါ်မှာဖမ်းမိခဲ့ပါတယ်ငားတွေထည့်ထားတဲ့တစ်တာဘုံတွေအထဲမှာစိတ်ကြွဆေးတွေရောပြီးတို့ဝက်ယူဆောင်လာတာဖြစ်တယ်လို့လဲဆိုပါရယ်မြန်မာအာဏာပိုင်တွေကတော့ဘူးရစေးဝါးတွေကိုတဲဆောင်လာတဲ့တရားခံကိုစုံစမ်းနေစေဖြစ်ပါတယ်ဘူးတိတော်မြို့နယ်အတွင်းမှာဘူးရစေးဝါးတွေဖမ်းဆီးမိနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပြပါရယ်တင်မောပေါ်ကငားတွေထည့်ထားတဲ့တစ်တာတွေနဲ့ရောနှောပြီးစိတ်ကြွစီပြား6,500ကိုတည်ဆောင်လာတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့လူငယ်ចောင်းသားတွေကြားမူရစေဝါသုံးဆွဲမှုတွေများလာတဲ့အတွက်မူရစေဝါပြဿနာတွေကိုဖြေရှင်းဖို့အတွက်လိုအပ်နေတယ်လို့လည်းဦးမောင်အောင်ကဆိုပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွှတ်တော်အတွင်းမှာအဆိုတွေတင်တိုင်းမှာလည်းအကောင့်ထည့်ဖော်မှုတွေအားနည်းနေတယ်လို့လည်းဦးမောင်အောင်ကပြောပြပါတယ်
ကျွန်တော်ရခိုင်ပြည်မှာရှိနေရခိုင်ပြည်မှာဒီအစိုးရကလည်းဥသာပါအဟုတ်လေဟောဒါကြောင့်ဟောအဲ့ကျက်ကြတာလည်းအမျိုးဆုံးကျက်တာဖြစ်နေတာဟော
မူရစေဝါတည်ဆောင်မှုတွေမှာလည်းအာဏာပိုင်တွေပါဝင်ပတ်သက်နေတာတွေလည်းရှိနေတာပါဒီအတွက်အားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးတာမျိုးတွေလုပ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ
်ဆိုတော့ဝါကြီးကျုပ်ကိုလို့မရှိစ်လို့ပြရဘူ
း
တက်တော်ဘက်ကိုလို့မရှိစ်လို့ပြရဘူးပြည်သူကိုလို့မရှိစ်လို့ပြရဘူးဆက်မတော်ဘက်လို့မရှိစ်လို့ပြရဘူ
းတစ်တွေကနေငါတစ်တာဘုံတွေကိုတင်းမော့ဘော်ကိုတင်ပေးခဲ့တဲ့ပစ္စည်းပိုင်ရှင်နဲ့ဘူးတီတော်ကနေလက်ခံမဲ့သူကိုတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်မကြသေးခင်ကပဲရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားတွေတန်းနဲ့ချပြီးဖမ်းဆီးမိခဲ့တာရှိသလို၃နှစ်အတွင်းမှာပဲစိတ်ကြွဆေးပြားတွေဟာမကြခဏဆိုသလိုဖမ်းဆီးမိနေတာလည်းဖြစ်ပါတယ်ရှင
် VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့အမေရိကန်တန်ယုံကလှုပ်ဆောင်ချက်တစ်ခုကိုလည်းတင်ပြခြင်းပါတယ်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားလူငယ်တွေကိုအတူတကွပေါင်းစည်းရမှာအားကစားဟာအရေးကြီးကြောင်းနဲ့ဆက်လက်ပံ့ပိုးကူညီဖို့ဆန္ဒရှိကြောင်းအမေရိကန်တန်မာကြီးစကော့မာစီယာကဒီကနေ့ရန်ကုန်ကြိုက်ဆံခွင်းမှာကျင်းပတဲ့မြန်မာလူငယ်တွေအတွက်ဘောလုံးကစားနည်းပညာသင်တန်းမှာပြောဆိုသွားပါတယ်။အိုလံပစ်ချန်ပီယံအားကစားသမားဟောင်းတဦးဖြစ်တဲ့ Tracy Event ဦးဆောင်တဲ့ Kids Play International KPI အဖွဲ့က မြန်မာနိုင်ငံចောင်းသားလူငယ်တွေနဲ့နှီးပြစုစုပေါင်း90လောက်ကိုရက်တိုဘောလုံးနှီးပညာသင်တန်းပေးနေတာဖြစ်ပါတယ်။အဲ့ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်
။အသက်9နှစ်နဲ့18နှစ်ကြားလူငယ်တွေចောင်းသားတွေနှီးပြတွေကိုအမေရိကန်တန်ယုံရဲ့ကူညီထောက်ပံ့ပေးမှုနဲ့ KPI Kids Play International အဖွဲ့ကကြီးမှုပြီးတော့ဘောလုံးအားကစားနှီးတွေကိုတင် जा ပို့ချပေးတာပါ။အာဂဒာနီးပညာတွေကိုတင် जा ပို့ချလာတဲ့တယောက်နဲ့တယောက်ပြန်လည်လေးစားမှုလူမှုအဖွဲ့အစည်းအတွင်းမှာလိုက်လျောညီထွေနေထိုင်နိုင်ရေးဒီလိုအကြောင်းအရာတွေကိုဦးစားပေးပြီးတော့ပို့ချပေးတယ်လို့တင်နန်းပို့ချတဲ့သူတွေကပြောပါတယ်ဒီတင်နန်းကိုကြီးမှုကြီးကြပ်တဲ့ KPI အဖွဲ့ကိုစတင်တည်ထောင်တဲ့သုံးတက်ကွမ်းအိုလံပစ်ချန်ပီယံဟောင်းအမေရိကန်ပြည်ထောင်စုက Tracy Evans က VOE ကိုအခုလိုပြောပါတယ်
So we are here to do a 3-day coach training around promoting gender equity through sports.So, kids play.
အကစားနေအမျိုးသားအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ဖို့အတွက်သုံးရက်တာနီးပြတွေကိုသင်တန်းပေးဖို့ကျမဒီကိုရောက်နေတာပါ။ငယ်ရသူတွေကလေးတွေကစားကြတယ်ဆိုတာကမိန်းကလေးယောက်ျားလေးအားလုံးကြားမှာဆက်ဆံရေးပို့ပြီးကောင်းမွန်တိုးတက်ဖို့ပါ။ကျမတို့ဒီကိုလာတယ်ဆိုတာကသူမတူထူးချွန်တဲ့ကစားသမားတွေကိုလာရှာတာမဟုတ်ပါဘူး။အာကစားနီးပညာကျွမ်းကျင်မှုအရေးအသွေးတွေပို့ပြီးမြင့်တင်ရုံတတ်တတ်လည်းမဟုတ်ပါဘူး။အာကစားနေတဲ့စင်ဘဝအတွက်နေထိုင်မှုတွေလေ့လာသင်ကြားနိုင်မှုရည်ရွယ်ထားတာပါ။
အားကစားရတဲ့ဆင်ယင်းနီခေမင်မှုနဲ့မြတ်မြတ်တတရှင်ပြိုင်မှုစတဲ့တံပိုးထားမှုတွေကိုဘဝမှာသုံးချနိုင်အောင်လေလံနိုင်အောင်ကြီးဝဲတဲ့အကြောင်းအိုလံပစ်ချန်ပီယံ Tracy Evans ကပြောဆိုတော့ပါတယ်။ကျောင်းသူကျောင်းသားလူငယ်တွေဘောလုံးကစားနေတဲ့ Jack San Queen ရဲ့ကိုရောက်လာသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Mercy လည်းပါဝင်ပါတယ
်။ We're really excited about this program. We've got athletes from the United States working here.
အမေရိကန်ပြည်အောင်စုကအားကစားသမားတွေကိုရန်လာပြီးတော့ဒီနိုင်ငံကမတူညီတဲ့နောက်ခံအသီးသီးအတိုင်းဝိုင်းမျိုးစုံကလာကြတဲ့လူငယ်တွေနှီးပြတွေအားကစားသမားတွေနဲ့အတူအခုလိုလက်တွဲလေ့ကျင့်နေတာမြင်ရတော့ကျွန်တော်အနေနဲ့စိတ်လှုပ်ရှားမိပါတယ်။နှီးပြသင်တန်းပေးတယ်ဆိုတာထက်မတူညီတဲ့နောက်ခံတဲ့အတိုင်းဝိုင်းတွေကရောက်လာကြသူတွေကိုပေါင်းစည်းနိုင်အောင်လက်တွဲအလုပ်လုပ်နိုင်အောင်အခွင့်အလမ်းတစ်ခုပေးလိုက်တာပါ။အမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပြီးတော့ကြားမတန်းတူညီမျှရေးကိုအားပေးနိုင်ဖို့ဆိုတာလေဒီစီစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ
်။တရားကစားစီစဉ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်တင်တန်းပေးလေ့ကျင့်ပေးတာဖြစ်ပါတယ်။ဒီတင်တန်းတဲ့တပုံစံတည်းမဟုတ်ရင်တောင်းလူတွေကိုအတူတကွစုံစည်းပေးနိုင်မယ်။အလားတူစီစဉ်နေဆက်ပြီးလှုပ်ဆောင်သွားမယ်လို့တာမဂျစ်စကော့မာစီကပြောပါတယ်။ဘောလုံးတင်တန်းမှာထက်တန်းကျောင်းတွေကကျောင်းသူကျောင်းသား30လောက်လည်းပါဝင်ပါတယ်။တင်တန်းနီးပြသူဖြစ်တဲ့မက်ခင်ထက်တန်းနိုင်ငံကလည်းတင်တန်းအခြေအနေကိုအခုလိုပြောပါတယ်။
ခုကဗောနော်ဒီဘောလုံးနီးပညာနဲ့အပါဝင်အခုကဘောလုံးရောဒီလူနေမှုအဆင့်တန်းပါဗောနော်ခုနေထိုင်တဲ့လူမှုပတ်ဝန်းကျင်မှာဘယ်လိုနေထိုင်ရမလဲကြားမတန်းလူညီမရေးဆိုတော့အကြောင်းအရာရဲ့ပြီးတော့ respect ဗောနော်တယောက်နဲ့တယောက်တူနဲ့တူလေးစားမှုရှိရမယ်ဆိုတော့အကြောင်းအရာကိုအခြေခံပြီးတော့ဒီဘောလုံးနဲ့ဗောနော်တွဲပြီးတော့လေ့ကျင့်ဖို့စဉ်းစားထားပါတယ်ဟုတ
်ဘောလုံးနီးပြတွေထဲမှာအမေရိကန်ပြည်ထောင်စုကရောက်လာတဲ့ Donnie Mark လည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့ကလေးငယ်တွေနဲ့မြန်မာကလေးငယ်တွေကြားကွာခြားချက်သတိထားမိတာနဲ့ပတ်သက်လို့Tony ကပြောရီကိုအခုလိုပြောပါတယ
် Our kids at home have opportunities to play soccer every day and they're in a very very structured environment so it's nice to see kids that come here that maybe play
American ပြည်တော်စုမှာကလေးငယ်တွေကနေ့စဉ်ဘောလုံးကစားဖို့ခွင့်ရရတယ်ဆိုတာကစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မှာကစားနိုင်ကြတာပါဒီမှာကနေ့စဉ်ကစားခွင့်ရတယ်ဆိုရင်တော့သင်တန်းကနေစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မျိုးမှာအများအားမဖြစ်နိုင်ပါဘူးဒီကကလေးတွေချင်းချင်းကြားပြန်လည်ဆက်သွယ်ဖို့တရင်အချက်လက်ဖလှယ်တာတင်ယူတာတွေဟာကျွန်တော်နဲ့မတူပါဘူးတိတ်ကိုစိတ်ဝင်စားဖို့ကောင်းပါတယ
်လမ်းပေါ်မှာတကယ်ချင်းတွေနဲ့အတူတူကစားရင်းပြန်လည်တင်ယူကြတဲ့မြန်မာနိုင်ငံကကလေးတွေထဲမှာဘောလုံးထူးချင်တဲ့သူတွေအများကြီးရှိနေတာကိုတွေ့ရတယ်လို့လည်းတော်နီမတ်ကပြောပါတယ်ဘောလုံးကစားနည်းတွေကိုသင်တန်းအဓိကသင်ကြားပေးနေတဲ့ Kids Play International KPI အဖွဲ့ဟာတောင်အာဖရိကတိုက်ရဝမ်ဒါနိုင်ငံမှာကလေးငယ်တွေကိုနှစ်ပေါက်သင်ကြားပေးတဲ့အစီအစဉ်လေးချမှတ်ကူညီခဲ့တာရှင်းနေရှိပါပြီ။ကမ္ဘောဒီးယားနိုင်ငံမှာလည်းလာဒူအစီအစဉ်လေးချပြီးကလေးငယ်တွေကိုဘောလုံးကစားတဲ့နည်းပညာတွေသင်ကြားပို့ချပေးနေပါတယ်။ KPI အဖွဲ့ရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဘျူရိုအာကစားဆိုင်ရာတန်တမန်ဌာနကွဲကလည်းကူညီပံ့ပိုးပေးထားပါတယ်ခင်ဗျာ။
ဦးသိန်းနိုင်ဦးသတင်းပေးပို့ခဲ့တာပါမကြခင်မှာအမျိုးသမီးကန္တာသုဒ္ဓဆောင်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25kilohertz 15539လိုင်းနိုမီတာ32 kilohertz 11803လိုင်းနိုမီတာ51 kilohertz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဇီဝဓာတုရဲ့ဓာတ်ပစ်မှုအလုံးနီးပါးဟာအင်ဂျိုင်းပရိုတင်းတွေကြောင့်ဖြစ်ရတာ။ဓာတ်ပေါင်းသတ်မှုကအမျိုးစုံဖြစ်နိုင်တော့တဲ့အဓိကဒီဓာတ်ကူပစ္စည်း catalyst အနေနဲ့က enzyme protein ကတော့အဓိကပဲဖြစ်ပါတယ်ဒေါက်တာ Francis Arno ရဲ့တကယ်တမ်းမူရင်းရည်ချက်က
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာဓာတုဗေဒ Nobel ဆုရှင်ရဲ့သုတေသနအကြောင်းတွေကိုရှင်းပြထားပါတယ်စောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီခင်ဗျာတိုင်းရင်းသားဒီတိုင်းရင်းသူကချင်အမျိုးသမီးဆိုင်ရိုဟာ2012ကစလို့အမေရိကန်ပြည်ထောင်စုမှာထူထောင်ခဲ့တဲ့ကချင် Alliance ကချင်မဟာမိတ်အဖွဲ့ရဲ့လက်ရှိတွဲဖက်ဒုက္ခရာဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့13နှစ်ကအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်လာရောက်အခြေချခဲ့ပြီးသူနာပြုဖွဲ့ရရှိပြီးတဲ့နောက် Texas ပြည်နယ်အစိုးရရဲ့ကျန်းမာရေးဌာနဝန်ထမ်းတဦးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။သူဟာတစ်ဖက်မှာမြန်မာနိုင်ငံကကချင်စစ်ဘေးရှောင်တွေအရေးနှိုးကြားမှုရှိစေဖို့လဲအမေရိကန်လွှတ်တော်အပအဝင်နိုင်ငံတော်ဟန်းနှိုးကြားမှုရရှိစေဖို့လိုက်လံဆောင်ရွက်နေသူလည်းဖြစ်ပါတယ်။တိင်းနဲ့ချီရဲ့ကချင်စစ်ဘေးရှောင်တွေနဲ့အထူးသဖြင့်အမျိုးသမီးတွေခံစားနေရတဲ့အထီးဒုက္ခနဲ့ပတ်သက်လို့မကြသေးမီကသူဝါရှင်တန် DC ကိုရောက်ရှိခိုက်မှာ VOA နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်တင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ဆိုင်ရောင်ကအမေရိကန်အခြေစိုက်ပေါ့နော်ဒီကချင် alliance လို့ခေါ်တဲ့ကချင်မဟာမိတ်အဖွဲ့ကိုတည်ထောင်ထားတဲ့ဆိုတော့လှုပ်ရှားမှုတချို့လေးနည်းနည်းပြောပြပေးပါလား
။ဟုတ်ကဲ့ကျမတို့လှုပ်ရှားမှုတွေအခုကျမဒီမှာဆိုလို့ရှိရင် Washington DC မှာရောက်နေတဲ့အမေတမီးအမဆိုတဲ့ဒီ documentary ပေါ့နော်ကျမတို့ဒီ American public တွေမှာလိုက်ပြီးရောပြတယ်အမေအဖြေလေးတွေလုပ်တယ်ကျမတို့ UN မှာလည်းတွားခဲ့တယ်ကျမတို့စီနိတ်မှာလည်းတွားခဲ့တယ်အဲ့လိုတွားခဲ့တဲ့အဓိကဒီ film မှာ video clip ထဲမှာပါလဲဆိုတော့ကျမတို့ကချင်အမျိုးသမီးတွေရဲ့မြန်မာပြည်ကစစ်သားတွေရဲ့ကျမတို့အမျိုးသမီးတွေကိုအနိုင်ကျင့်တယ်မဒိန်းကျင့်တယ်ပေါ့နော်အဲ့ဒါတွေနဲ့နှိပ်စက်ခဲ့တယ်အဲ့ဒါတွေခံစားခဲ့ရတဲ့သေသွားတဲ့ဟာတွေပါနေတယ်ပေါ့နော်အဲ့ဒါတွေရဲ့တက်တေခံချက်အဲ့ဒါတွေကိုအမေရိကန်လူထုတွေကိုကျမတို့ကဖော်ပြတယ်ဒီလိုမြန်မာပြည်ကချင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခကြောင့်ကျမတို့အမျိုးသမီးတွေစီမှာပေါ့နော်ဘယ်လိုဒုက္ခတွေရောက်နေရတယ်အဲ့ဒါတွေကိုကျမတို့ပြောပြခွင့်ရှိခဲ့ပါတယ်အဲ့ဒါတွေကဘာတွေလဲဆိုတော့အမျိုးသမီးမှာအခုတသိန်း3000ကျော်နေပြီကျမတို့ကချင်the IDP ဆိုတာစစ်ဘေးရှောင်တာပေါ့နော်ဒုက္ခတဲ့အနေနဲ့ကုလသမဂ္ဂလည်းတတ်မှတ်လို့မရဘူးဘာလို့လဲဆိုတော့ကျမတို့နိုင်ငံအတွင်းပါပဲဖြစ်နေတယ်အကူအညီတွေလည်းရရှိဖို့အတွက်အရန်ခက်ခဲတယ်အဲ့ဒါတွေကိုရှင်းပြပိုင်ခွင့်ရတယ်အမျိုးသမီးတွေမှာနေရေးထိုင်ရေးခက်ခဲတယ်ဖြားနာတာတွေဖြစ်တယ်အမျိုးသမီးတွေဆုံးသွားပါသွားတယ်မိဖွားတဲ့အချိန်မှာကျမရေးတို့အစားတောက်ဖွေရာတွေကောင်းကောင်းထောက်ပံ့မှုတွေမရှိတဲ့အချိန်ကြမှာတည်သွားတဲ့ဟာတွေလည်းအများကြီးရှိပါတယ်ဒီ IDP မှာအမျိုးသမီးနဲ့ကလေးတွေအများဆုံးပါဝင်နေထိုင်တာဖြစ်ပါတယ
်ဟိုတခုမိချင်တာကဆိုတော့ဆိုင်ရောပြောတဲ့အမေသမီးအမဒီဗီဒီယိုကောင်းစင်လေးကိုဘာဖြစ်လို့ရွေးထားလဲရှင
်ဟုတ်ကဲ့ဒီအမေသမီးအမလို့ရွေးထားခြင်းကအမေသမီးအမဆိုတာပေါ့နော်အမျိုးသမီးငယ်တာလည်းဖြစ်မယ် အမေဖြစ်ကြီးရလဲဖြစ်မယ်အသက်ကငယ်ရွယ်တာနေဟိုအိုအထီပေါ့နော်တက်ကြီးရွယ်ကိုအိုအထီကိုအားလုံးမှာခံစားနေရတဲ့ဒုက္ခရောက်နေတဲ့ဟာဆိုတဲ့ဟာကိုခြုံပြီးတော့ဖော်ပြခြင်းဖြစ်ပါတယ်အဲ့ဒါကဒီမဒိန်ကျင့်ပြီးရောအမျိုးသမီးတွေကိုအနိုင်ကျင့်တဲ့ဟာကိုလက်နဲ့တစ်ခုအဖွဲအနေနဲ့သူတို့လှုပ်ဆောင်ပြီးရောကျမတို့ကိုအနိုင်ကျင့်တဲ့ဆိုတဲ့ဟာအဲ့ဒါတွေကိုအဓိကအနေနဲ့ထားပြီးရောကျမတို့ဖော်ပြနိုင်ခွင့်ရှိခဲ့ပါတယ
်နောက်တစ်ခုကျမမေးချင်တာကဒီစစဝဆိုင်ရောပြောတဲ့ IDP စပေးရှောင်းနေဒီကချင်းပြည်နယ်မှာတသိန်း3000လောက်ရှိခဲ့ပြီးအများစုကမြို့သမီးတွေနဲ့ကလေးတွေဖြစ်တယ်ပေါ့နော်တကြီးဝယ်ရတယ်ပါတယ်ဆိုတဲ့အခါကျတော့အဲ့ဒီစခန်းနေမှာပေါ့နော်အဓိကမြို့သမီးတွေဘယ်လိုဒုက္ခရောက်သလဲဆိုတာကို
ဒီစခန်းမှာဆိုတာတော့ပေါ့နော်တဲကုတ်လေးပလတ်စတစ်လေးခါတာတော့အိမ်လိုမျိုးလို့ပြောလို့မရဘူးပေါ့နော်အဲ့လိုမှကျမတို့မှာရေခက်ခဲမှုရှိရဲ့အစားတောက်ချက်စားမှုအတွက်ခက်ခဲရှိတယ်ပေါ့နော်အိမ်သားသုံးဆွဲတာအစားပေါ့နော်အခက်ခဲတွေအများကြီးရှိပါတယ်အဲ့ဒါနဲ့ဆက်နွယ်ပြီးရောကျမကြီးထိခိုက်တယ်ဖြားနာလို့ရှင်ကျမတို့စေကုသမှုကလည်းအရန်လိုအပ်တာဖြစ်ပါတယ်ပြီးရောနောက်တစ်ခုကဒီကလေးငယ်တွေလူငယ်တွေပညာရေးစာတင်ချင်တယ်စာတင်ကြောင်းလည်းမရှိဘူးစာရေးဖို့ခဲတာစာအုပ်တွေလည်းမလုံလောက်ဘူးဒီအမောင်ထဲမှာဂူထဲမှာနေရတဲ့တိရစ္ဆာန်လူတွေပေါ့နော်အဲကျမတို့တွေမှာအလင်းအမောင်လုံးဝဘဝမှာမျောလင်းချက်လုံးဝမရှိဘူးအဲ့လိုခက်ခဲနေတဲ့အချိန်ကြတော့တချို့ရွယ်ရောက်နေတဲ့အမျိုးသမီးတွေကထွက်ပြီးရောဟိုအလုပ်လုပ်ချင်ကြတယ်အဲ့လိုအလုပ်ချင်းဘာပဲဖြစ်ဖြစ်လုပ်မယ်ဆိုပြီးမှပေါ့နော်ဒီကမ့်ကနေဒီစခန်းကနေထွက်ပြီးရောအလုပ်ရှာတယ်တချို့ကရောင်းစားခံရတယ်အာတရုတ်ပြည်ကိုရောင်းစားခံရတယ်ရောင်းစားခံရတယ်ဆိုတော့တရုတ်တွေကအဓိကဘာလုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာအဲတရုတ်ပြည်မှာယောက်ျားတွေမဲများတယ်ကလေးကလည်းလိုချင်တယ်အဲ့ခါကျတော့သူတို့တွေကလူတယောက်ကိုယောင်9000အဲ့လိုမျိုးနဲ့ရောင်းစားခံရတယ်အဲ့မျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုပ်မယ်ဆိုတော့ရောင်းစားခံရလို့ရောင်းစားတယ်လို့လည်းမထင်ကြဘူးဟိုမှာရောက်တော့ပေါ့နော်အဲ့မှာလည်းအတမချင်ခံရတယ်အဲကိုဝင်ရှိရဲ့ကလေးမွေးပြီးရဲ့နောက်ပိုင်းမှာနောက်ထပ်တစ်ခေါက်ပြန်ပြီးတော့သူတို့ရောင်းစားခံရတယ်ပေါ့နော်အဲ့လိုမျိုးတွေကျမတို့စီမှာအာတင်းနေရောက်လာတယ်ဒီအဲ့ဒါတကဘာလုံးကိုပြောပြလို့လဲမဖြစ်သေးဘူးပေါ့နော်တချို့ကတော့ရှက်ကြတယ်ကိုကနေပြီးတော့မတိန်ကျင့်ခံရပါတယ်ကိုကရောင်းစားခံရပါတယ်သူများလူအတင်တိတ်တာတို့ကိုရေဂုံတိတ်ခါကြောင်းလဲပြောပြဖို့အတွက်အရန်ခက်ခဲပါတယ်ပြီးတော့နောက်တစ်ခုကဘိန်းကြောင့်မို့ကျမတို့စီမှာလဲအရန်ကြီးအခက်ခဲမှုတွေမိသားစုမှာအခက်ခဲတွေအမျိုးသမီးတွေကအစားပေါ့နော်ဘိန်းဆွဲတာကိုဘလို့မှဘလို့ပြောမလဲပိတ်ပြန်တာတားမြစ်တာမလုံလောက်ဘူးပေါ့နော်အဲ့ဒါတွေအခက်ခဲကြုံနေရပါတယ
်နောက်တစ်ခုကပေါ့နော်ကချင်အမျိုးသမီးတွေဒီနေဆက်မှာပေါ့နော်ရောင်းစားခံရတဲ့ကိစ္စနဲ့ပတ်သက်ဒီရောင်းစားခံရတဲ့အမျိုးအစားတွေပေါ့နော်ဥမာဖြင့်ဟိုဇနီးများဖြင့်ရောင်းစားခံရတာစောစောဆိုင်ရောင်ပြောလို့ဒီတာသမီးမွေးဖို့ပေါ့နော်ကလေးမွေးဖို့ရောင်းစားခံရတာတချို့တွေကြတော့ပြည့်တစားလုပ်ငန်းတွေမှာရောင်းစားခံရတာအမျိုးမျိုးပေါ့နော်အဲ့ဒါလေးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်နင်းနေအသေးစိတ်လေးရှင်မသိချင်ပါလေ။ဘာကြောင့်ဒီလိုစပြီးတော့ဖြစ်ခဲ့တာလဲ။နောက်ပြီးတော့သူရောက်တဲ့အခါမှာလေဒီတရုတ်နိုင်ငံဘက်ကဒီပွဲစားတွေကတဆင့်ရောက်သွားပြီးတော့ဘယ်လိုအခြေအနေမျိုးတွေလဲ၊ကဲဆဲတာတွေလဲရှိသလား။အခြေအနေကဘလို့စိုးရင်စရာကောင်းနေတယ်ပေါ့နော်
။အခြေအနေကတော့အရန်စိုးရင်စရာကောင်းပါတယ်။ဘယ်လိုကနေဒီရောင်းစားခံရတယ်လဲပေါ့နော်။အလုပ်လုပ်ချင်တယ်။ပတ်စံချားချင်တယ်စာဝနေရေးအတွက်အခက်ခဲတွေကျမတို့တွေအလုပ်သွားလုပ်မယ်အဲ့လိုအလုပ်သွားလုပ်မယ်ဆိုပြီးတော့အလုပ်ရှာတဲ့အချိန်မှာဒီပွဲစားတွေကနေတဆင့်တို့ရောင်းစားခံရတဲ့တချို့ကပြက်ဒဇာမတွေဒီ night club တွေမှာတို့ရောင်းစားခံရတယ်တချို့ကဇနီးမယားလုပ်ဖို့အတွက်ရောင်းစားခံရတယ်တချို့ကဒီကလေးမွေးဖို့အတွက်ရောင်းစားခံရတယ်တရုတ်ပြည်ပဲရောက်သွားတော့ဆက်တွယ်ဖို့အတွက်ခက်ခဲတယ်တို့ကဖုန်းနေမကန်ရဘူးဒီကျွန့်လိုပဲဖြစ်သွားတယ်အဲအကြောင်းလက်လမ်းမမီတဲ့ဟာကြီးလည်းအများကြီးပါရှင်းရှင်းပြောရမယ်ဆိုလို့ရှိရင်သရိတ်ဆန်တကောင်လိုပဲခံစားနေရတယ်အဲ့ခါကျတော့မျော့တွေမွေးတဲ့နေရာမှာရောက်သွားတယ်ခံနေရတယ်အဲ့ဒါတွေရဲ့နောက်ဆက်တွဲပြဿနာကဘာလဲဆိုတော့တို့ရဲ့ကျမကြီးထိခိုက်ရတယ်ပြီးတော့ကိုယ့်မြန်မာပြည်ပြန်ဖို့အတွက်ရှက်ကြောက်ရတယ်တချို့ကလမ်းမှာတေးသွားရတယ်တချို့ကတဲ့ဆုံးရှုံးခံရတာတွေအများကြီးရှိပါတယ်အ
ဲ့လိုမြို့ကမှာမြို့တွေကိုတွေးဆုပ်ဖို့ပေါ့ဗောနော်သူတို့ကဟိုဒီရေကန်နဲ့ချပြီးတယ်ဆိုတော့ဟိုအဲ့ဒီအခြေအနေတွေသိရင်နည်းနည်းရှင်းပြပေးပါလား
ဒ ဓိကတော့သူတို့မျောကမှာထဲ့တယ်ဆိုတော့ဒီတရုတ်တရားအဲ့ဒီမျောဆိုတဲ့ဟာကိုသူတို့ကဆေးကုသဖို့အတွက်သုံးတာမွေးတာပေါ့နော်ဒါမဲ့ဒီမျောကြီးကိုပွားဖို့အတွက်ကကျမတို့ကချင်အမျိုးသမီးတွေကိုငစားအနေနဲ့တုံးပြူတယ
်အခုပေါ့နော်ဆိုင်းရောင်တို့ကချင်အမျိုးသမီးတွေတော်တော်လေးဥဆောင်ပြီးတော့ဟိုလှုပ်ရှားတာတွေလည်းကျမမြင်နေရပါတယ်ပေါ့နော်မကြာခဏလေးဒီနိုင်ငံတကာနှိုးချမှုရှိစေအောင်လည်းပြည်တွင်းနှိုးချမှုရှိစေအောင်လည်းလှုပ်ရှားဆောင်ရွက်တာတွေတွေ့ရပါတယ်အဲ့တော့ဆိုင်းရောင်အနေနဲ့ပေါ့နော်ဒီလက်ရှိကချင်အမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့ဒုက္ခနဲ့ပတ်သက်ပြီးတော့နိုင်ငံကိုဘလို့ပန်ကြားခြင်းတည်းလားတူပဲဒီပြစ်ပခတ်ဖြစ်နေတဲ့မြန်မာစစ်တပ်နဲ့ဟို KIA ဟို KIA ကိုတက်ကိုပေါ့နော်နှစ်ဖက်ပေါ့နော်ညီချင်းရေးအတွက်ဟိုရှေ့ရှုပြီးတော့ကိုလူမျိုးပေါ့နော်ဟိုအနာကမပြောက်ရေးအတွက်ဘလို့ပန်ကြားခြင်းမလဲရှင
်အခုလို့ပြစ်ပခတ်ကြောင်ပေါ့မောကျမတို့ကချင်အမျိုးသမီးတွေမှာကြုံတွေ့ခံစားရတဲ့ဟာတွေကိုရက်တန်ကရပ်ဖို့ကကျမတို့ဒီမြန်မာစစ်တပ်ထိုးစစ်စင်တာကိုရပ်ပေးပါပြီးတော့စစ်ပွဲဖြစ်နေတာကိုအတတ်နိုင်ဆုံးရပ်ပေးပါပြီးတော့အခုလိုမတိန်ကျင့်ခံရတဲ့အမျိုးသမီးတွေအတွက်တာဝန်ယူပြီးဖြေရှင်းမှုကိုလုပ်ပေးပါပြီးတော့အခုအညီမှုကိုကျမတို့ကချင် IDP တွေကိုစစ်ဘေးရှောင်တွေကိုနိုင်ငံတကာအကူအညီမှုကိုလွတ်လပ်စွာကူညီခွင့်ကိုပေးပါလို့ကျမအနေနဲ့တောင်းဆိုချင်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger.
လလလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာပါခင်ဗျာအခုတော့ကိုအောင်ပြောပြမယ့်သုတစုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ရွေးကောက်ပွဲတွေမှာရာဇဝတ်အကျဉ်းသားဟောင်းတွေမဲပေးခွင့်ယာယီနဲ့ပတ်သက်တဲ့အခြေအနေတွေကိုကိုအောင်ကတင်ပြထားပါတယ
American ပြည်အောင်စုမှာရာဇဝတ်မှုကျူးလွန်ခဲ့သူအရေအတွက်ဟာအမျိုးသားအမျိုးသမီးစုစုပေါင်း6တသမသတန်းလောက်ရှိနေပြီးဒီအရေအတွက်ဟာ American သမိုင်းမှာအများဆုံးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုရာဇဝတ်မှုကျူးလွန်ခဲ့သူတွေအတွက်အခြေခံဒီမိုကရေစီအခွင့်အရေးဖြစ်တဲ့မဲပေးပိုင်ခွင့်ကတော့ပြည်နယ်လိုက်ကွဲပြားပါတယ်။ American ပြည်အောင်စုအရှိတောင်ဘက်က Florida ပြည်နယ်မှာတော့ရာဇဝတ်မှုကျူးလွန်ခဲ့သူတွေအနေနဲ့မဲပေးခွင့်ရဖို့နှစ်နဲ့ချီကြာမြင့်တဲ့လှုပ်ထုံးလုပ်နည်းတွေပြီးစီးတဲ့အထိစောင့်ဆိုင်းရပေမဲ့ဗားမောင်ပြည်နယ်မှာဆိုရင်တော့ထောင်ကျအကျဉ်းသားတော်မှမဲပေးခွင့်ပြုထားပါတယ်ဒီလိုအခြေအနေတွေဟာမကြခင်ရပ်ပိုင်းမှာကျင်းပမဲ့အမေရိကန်လွှတ်တော်ဂျာကာလရွေးကောက်ပွဲတွေပေါ်ဘလို့တည်ရမှုတွေရှိနိုင်မှာမလဲဆိုတာကိုဆက်ပြီးတော့တင်ပြပေးမှာပါဗားမောင်ပြည်နယ်ကတော့ရာဇဝတ်အကျဉ်းသားဟောင်းဒန်ကလော့စ်ကိုဒုတိယအကြိမ်အခွင့်အရေးပေးအပ်ခဲ့ပြန်ပါတယ်
If you're an American citizen you should have that right to vote
ကျင်းသားပဲဖြစ်ဖြစ်ဘယ်သူပဲဖြစ်အမေရိကန်တရားအနေနဲ့မဲပေးခွင့်ရှိစေမှာ
အမေရိကန်တဝမ်းရာဇဝတ်မှုကျူးလွန်ခဲ့ဘူးသူတန်းနဲ့ချီရှိတဲ့အထက်မှာ close ကတော့မူရင်းစေဝါမှုနဲ့ဆွဲချက်တင်ခံခဲ့ရတာပါအခုခါမှာလက်ရှိပြည်ထောင်ကြခံနေတဲ့အကျဉ်းသားတွေအနေနဲ့မဲပေးခွင့်ပေးထားတဲ့ဗားမောင်နဲ့မိန်းပီနဲ့နှစ်ခုတည်းကဗားမောင်မှာနေထိုင်နေတာလည်းဖြစ်ပါတယ
် You know it's a right
သူကအလေးမထားတတ်ကြပါဘူးကိုယ့်ရဲ့ခွင့်ရေးတရားကိုရုတ်သိမ်းခံလိုက်ရမှတန်ဖိုးကိုပုံနားလည်လာကြပါတယ်
ဒါပေမဲ့လည်းအကျဉ်းသားတွေမဲပေးခွင့်ရတာနဲ့ပတ်သက်လို့လက်မခံခြင်းတွေလည်းရှိပါတယ်။ဘာမောင်ပြည်နယ်က Richard Perry က
You pay a price. You've lost.
ပြည်ထောင်နဲ့ထပ်တူပြန်ပေးဆက်ရမှာပါ။လွတ်လပ်ခွင့်မရှိသင့်ပါဘူးလို့သူကပြောသွားတာပါ။ American ပြည်နယ်14ခုကတော့အကျဉ်းသားတွေထောင်ကလွတ်လပ်ပြီးတဲ့နောက်မဲပေးခွင့်အလိုအလျောက်ပြန်ပေးရပါတယ်။အကျဉ်းထောင်ဝန်ထမ်းဟောင်း Andrew Kingsbury ကဒါဟာပေးရတဲ့နဲ့အခွင့်အရေးတရဖြစ်တယ်လို့မြင်ပါတယ်။
As soon as a person is reintegrated back in society and they're now a contributing member to society
လူမှုအတိုင်းဝိုင်းတဲ့ပြန်ဝင်ဆန့်ဖို့လှုပ်ပေးလိုက်ပြီးချင်းသူတို့ဟာဒီလူမှုအတိုင်းဝိုင်းကိုအပြုသဘောနဲ့အကျိုးပြုနေပါတယ်ဒါကြောင့်သူတို့ရဲ့အခွင့်အရေးအားလုံးပြန်ပေးအပ်တဲ့လို့ယုံကြည်ပါတယ
်ဒါပေမဲ့လဲ Florida မှာမျိုးရေးဆေးဝါးမှုနဲ့ထောင်နှံချမှတ်ခံရဘူးတဲ့ Ryder Guarney ပါကသူဟာထောင်ကနေလွတ်လာပြီမဲ့လဲဂုဏ်ထီအပြစ်ပေးခံနေရုံပဲလို့ပြောရတယ
် It feel like an endless sentencing Nobody can
ဒီလိုအခြေအနေဆိုးတွေရင်ဆိုင်ခဲ့ရတာကိုဘယ်သူမှမခံမနိုင်ကြပါဘူးအခုတခါမဲလဲပေးလို့မရပြန်ပါဘူးလှုပ်ထုံလှုပ်နေတွေအားလုံးပြည်ပြီးဆိုရင်တော့နောက်တခါဘယ်တော့မဲပေးခွင့်ရှိမလဲဆိုတာမသိရပါဘူး
အမေရိကန်တဝန်မဲပေးခွင့်မရှိတဲ့အကျဉ်းသားဟောင်း 4.8 တန်းထဲမှာဂူအန်နီပါလဲပါဝင်ပြီးတော့အခုအခါမှာအကျဉ်းသားဟောင်း9ဦးကအချိန်တိုင်းတာတစ်ခုအထိမဲပေးခွင့်ကန့်သတ်ထားတဲ့ Florida ပြည်နယ်ကိုတရားစွဲဆိုထားပါတယ် FELN လို့ခေါ်တဲ့မဲပေးခွင့်ရရှိရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ကဂျွန်ရှာမန်က
They apply these vague standards like, have you turned
your life around? ဘဝကိုပြုပြင်ဖို့စူးစမ်းပြီးပြီလားနောင်တရခဲ့လားဆိုတဲ့ရေဘူးရဆန်တမတ်ချက်တွေနဲ့တိုက်တာကြတာပါဒါပေမဲ့တယောက်အတွက်မှန်နေတာကနောက်တယောက်အတွက်မှန်ခြင်းမှမှန်ပါလိမ့်မယ
်ဒီလိုအခြေအနေဟာ Florida ပြည်နယ်ကမဲပေးသူသန်းခွဲပေါ်တိုက်ရောက်မှုရှိပြီးလွန်ခဲ့တဲ့သမ္မတရွေးကောက်ပွဲအတွင်းသမ္မတရွေးချယ်တင်မြောက်ရာမှာအဓိကကျတဲ့ဒေသကိုစားပြုမဲအတွက်အထောက်အကူပြုနိုင်တဲ့အရေးအတွက်လည်းဖြစ်ပါတယ်ရပြည့်ရွေးကောက်ပွဲပါဝင်ရွေးကောက်ပွဲတွေမှာပြည်နယ်တွေအနေနဲ့ရာဇဝတ်အကျဉ်းသားတွေရဲ့မဲပေးနိုင်တဲ့အခွင့်အရေးကိုရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ဒါဟာနိုင်ငံတော်အဆင့်ပြောဆိုဆွေးနွေးရမယ့်ကိစ္စလည်းဖြစ်လာနေတာပါကောက်ခံရရှိတဲ့စစ်တမ်းတွေအရတော့ Florida ပြည်နယ်မှာနေထိုင်သူတွေဟာအကျဉ်းသားဟောင်းတွေမဲပေးခွင့်ပြန်ရဖို့အချိန်ပြန်ဆောင်ရစီတဲ့လုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲပစ်ဖို့သဘောတူကြပါတယ်မကြခင်ရက်ပိုင်းမှာပဲလွတ်တော်ဂျာကာလာရွေးကောက်ပွဲကျင်းပဖို့ရှိတာကြောင့်လဲနိုင်ငံရဲ့ပြောင်းလဲအတွက်မဲတမင်းဟာအရေးပါတဲ့အကြောင်းရာဇဝတ်အကျဉ်းသားဟောင်းတွေကလည်းထောက်ပြပြောဆိုကြပါရယ်ခင်ဗျာနယူးယောက်မြို့ကအရင်ရဲတပ်ဖွဲ့ဝင်တွေဟာမြို့ကနေနဲ့ရဲတပ်ဖွဲ့ကြားကူးလူပေါင်းဆက်ပေးနေကြသူတွေပါနယူးယောက်ကပုံမှန်ရဲတပ်ဖွဲ့ဝင်3,600အနေနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရာမှာသူတို့ဟာတရတ်တအားပါဝင်ကူညီကြပါရယ်အခုခါမှာအဲ့ဒီအရင်ရဲတပ်ဖွဲ့မှာကူဆာ့ချ်ကားလဲပါဝင်လာပြီးသူဟာစစ်ဘာသာဝင်တဦးဖြစ်တာကြောင့်စစ်ဘာသာဝင်တွေစောင်းတဲ့ခေါင်းပေါင်းဝတ်ဆင်ပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ကူဆာ့ချ်ကားဟာနယူးယောက်အရန်ရဲတပ်ဖွဲ့ကိုအသက်20အရွယ်မှာစတင်ဝင်ရောက်တာဝန်ထမ်းဆောင်ခဲ့ပါတယ်။အရန်ရဲတပ်ဖွဲ့ကိုဝင်ရောက်ခဲ့တာဟာအလုပ်တစ်ခုကိုဝင်ရောက်လုပ်ကင်တယ်ဆိုတာထက်စစ်ဘာသာတရားရဲ့အဆုံးအမအတိုင်းအများကျိုးဆောင်ရွက်ခွင့်ရတဲ့အနေအထားကိုလည်းရရှိစေတာပါ။အထူးသဖြင့်စိတ်အမျိုးသားတွေသာဝတ်ဆင်လို့ရှိတဲ့ခေါင်းပေါင်းကိုလည်းထူးထူးခြားခြားသူကဝတ်ဆင်ပါတယ
် After I found out the significance of the turban it's considered a crown and then I figured
ခေါင်းပေါင်းဆိုတာတရဖူလိုမျိုးပဲဆိုတာကိုတိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယောင်ဖြစ်တဲ့ဒီတရဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်တကယ်တော့ဒီတရဖူဟာကျမတို့ဘသူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါဒီခေါင်းပေါင်းကိုကျမဝတ်ဆင်ထားလိုက်တော့တချို့တွေကဘာကြောင့်အဲ့လိုဝတ်တာလဲလို့မေးလာကြတဲ့အခါမှာကိုယ့်ရဲ့ကိုယ်ွယ်ရာယုံကြည်မှုနဲ့ဘာကြောင့်ယုံကြည်တယ်လဲဆိုတာကိုပြောပြနိုင်ပါတယ်
။အရင်ရဲတပ်ဖွဲ့ကနယူးယောက်မှာတရားဝင်နေထိုင်တဲ့အသက်ပြည့်ပြီးသူဘသူမဆိုဝင်ရောက်ခွင့်ရှိပါတယ်။သူတို့ဟာပုံမှန်ရဲတပ်ဖွဲ့ဝင်နေလို့တနတ်မကင်ပေမဲ့ကိုယ်ခံပညာအပါဝင် CPR လို့အရေးပေါ်အခြေအနေမှာကျန်းမာရေးဆောင်ရှောက်မှုပေးနိုင်အောင်နဲ့ပြည်내ဥပဒေတွေကင်းလည်ဆောင်ရှောက်ရေးနည်းစနစ်တွေကိုတင်ကြားရပါတယ်။နယူးယောက်ရဲဌာနကအာမက်နက်ဆာက
The auxiliary officers are the eyes and ears of the police department.
ရန်တပ်ဖွဲ့ဝင်တွေဟာရဲတပ်ဖွဲ့ရဲ့မျက်စိနဲ့နားတွေပါ။သူတို့ဟာရဲတပ်ဖွဲ့ဝင်တွေကိုကူညီကြပြီးတော့တကယ်လို့တစ်ခုဖြစ်ပြီးဆိုရင်ရက်ကွက်နေလူလူနဲ့အတူပူးပေါင်းပြီးတပ်ဖွဲ့ဝင်တွေကိုလှမ်းခေါ်ပေးပါရတယ်။သူတို့ဟာရဲတပ်ဖွဲ့နဲ့ရက်ကွက်နေလူလူကြားပေါင်းဆက်ပြီးတဲ့သဘောပါ
။ Sikh မိဘနှစ်ပါးကနေခါကိုအမေရိကန်မှာမွေးဖွားခဲ့တာပါ။အရန်ရဲတပ်ဖွဲ့ဝင်တော်တော်များများဟာခါလိုပဲရွှေပြောင်းအခြေချနေထိုင်သူတွေရဲ့မျိုးဆက်တွေပါ။သူတို့ဟာဘာသာပေါင်းစုံကိုးကွယ်ကြသလိုအင်္ဂလိပ်စာအပြင်တခြားဘာသာစကားလည်းပြောကြားနိုင်ပါတယ်။နယူးယောက်မှာနေထိုင်သူရီနာအာနန်က
jinko pan english nahi aati hai uske liye zyada aasan hai ki ye
english lo ma pyo tat tu re atwa ka raw ku search shi ni da chaung ato le asin pye ba de tu ga panjat lo le pyo tat do panjat saka pyo tu re ko kunyi nai ma de athu taphin atat ji ma panjat pye ne apawin daily ba phit phit tacha niya ga ba phit phit yaw la tu re ko kunyi nai na ba tu ga amyo tamii le phit do tacho amyo tamii ne patat de kaisa re atwa le asin pye de le
ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့စစ်တွေကောင်းမဝတ်ဆင်ခွင့်နဲ့မုတ်ဆိတ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေပေါ်ထားတဲ့လွဲမှားတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြားမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ခါကပြောပါတယ
် It's a great message to the whole wide world that
အမျိုးသမီးတွေလည်းသူတို့စိတ်ပါဝင်စားတဲ့ဘလို့အလောက်ကင်မျိုးကိုမဆိုလောက်ကင်ခွင့်ရှိတယ်ဆိုတော့သတင်းစကားတစ်ကဘာလုံးကိုပါလိုပါတယ
်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေစင်မှာပဲဂူဆာ့ချ်ကားဟာကောလိပ်ဆက်တက်နေပါတယ်ကြောင်းပြီးလို့ပြောရတဲ့ခါမှာတော့နယူးယောက်ရဲတပ်ဖွဲ့မှာအချိန်ပြည့်ဝင်ရောက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
Thank you.
ကူအောင်တင်ဆက်တဲ့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်ပြီးခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာပါ။ဒေါခင်မျိုးသက်ကပြောပြမှာပါ။
2018ဒါရုဘေဒအနိုဘယ်ဆုချီးမြှင့်တာခံခဲ့ရတဲ့သူတေသနာလှုပ်ဆောင်မှုတွေကနေကျန်းမာရေးအတွက်ထိရောက်တဲ့ဆေးအသစ်တွေနဲ့ဇီဝလောင်စာတွေထုတ်လုပ်နိုင်တာအပြင်လူတွေအတွက်ဘယ်လိုအကျိုးဖြစ်စေလဲဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေ
။တော်တော်များများတုံးနေရတော့ဒီအုံနောက်ဓာတ်မှန်ရိုက်တဲ့ပုံဖော်တာတို့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲနဲ့အဝတ်လျှော်စပ်ပြာကအစားဇီဝလောင်စာပေါ့နော် biofuel ကနေဆေးဝါးထုတ်လုပ်မှုအထိအသုံးဝင်လာပါတယ် autoimmune disease ပေါ့နော်မျိုးရိုးပီးစားကနေဖြစ်တဲ့လေးဘက်နာအဆစ်အမြစ်တွေရောင်တာနဲ့ဖြစ်တဲ့ကြိုက်ခဲတဲ့ဝေဒနာတွေကုတဲ့ဆေးဆိုဒီမျိုးရိုးပီးစားပြောင်းလဲမှုကိုအခြေခံပြီးသူတေသနာလုပ်ပြီးထုတ်ဖော်ထားတဲ့ဆေးတွေပေါ်ပါပြီ
ဒေါက်တာပရိသတ်တင်မှာမျိုးရိုးပီးစားပြောင်းလဲမှုကိုအခြေခံတဲ့သူတေသနာတွေကြောင့်ဆုရသူ၃ဦးထဲကဒေါက်တာ Francis Arnold ရဲ့သူတေသနာဟာသဘာဝနည်းနဲ့ဓာတုတက်တုံ့ပြန်မှုတွေမြန်လာစေဖို့အတွက်အင်ဆိုင်တက်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နည်းလမ်းကိုရှာတွေ့ခဲ့တာဖြစ်ပြီးသူ့ရဲ့မူလရည်ရွယ်ချက်ကသဘာဝဝန်းကျင်ကိုထိန်းသိမ်းဖို့ပါတဲ့
ဒီအင်ဆိုင်ပရိုတင်းရဲ့သဘာဝဘာလဲဆိုလို့ချင်းဓာတုပေါင်းစပ်မှုပြောင်းလဲမှုကိုမြန်ဆန်စေတာဓာတုပြောင်းလဲမှုလုပ်ပေးတဲ့ဓာတ်ကူပစ္စည်းတစ်ခုလို့ခေါ်ပါတယ်ဇီဝဓာတုရဲ့ဓာတ်ပစ္စည်းအလုံးနီးပါးဟာအင်ဆိုင်ပရိုတင်းတွေကြောင့်ဖြစ်ရတာဓာတ်ပေါင်းစပ်မှုကအမျိုးစုံဖြစ်နိုင်တော့တဲ့အဓိကဒီဓာတ်ကူပစ္စည်း catalyst အနေနဲ့က enzyme protein ကတော့အဓိကပဲဖြစ်ပါတယ်ဒေါက်တာ Francis Arnold ရဲ့တကယ်တမ်းမူရင်းရည်ချက်ကသူ enzyme ထုတ်ဖို့မဟုတ်သူဖြစ်ချင်ဆုံးကတော့ဒီတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့ရယ်ဒီတဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေကိုလျှော့ချဖို့အတွက်အဓိကရည်ရတာပါ
ဒေါက်တာ Arnold တို့ရဲ့သူတေသနာဟာဇီဝလောင်စာအတွက်တိတ်ကိုအရေးပါပါတယ်ဘာကြောင့်မလဲ
ဇီဝလောင်စာကို renewal energy လို့ခေါ်ပါတယ်ပြန်ပြီးတော့ထုတ်လို့ရတဲ့စွမ်းအင်တစ်မျိုးပေါ့ဒီ renewable energy ကရေနံကနေထုတ်တဲ့ဓာတ်စီလို့မဟုတ်ပါဘူးရိုးဓာတ်စီက fossil fuel လို့ခေါ်ပါတယ်လွန်ခဲ့တဲ့နှစ်တန်းရာပေါင်းမြောက်များစွာကြာပြီးမှမြေအောက်ကရတဲ့ twin track ပစ္စည်းဖြစ်ပါတယ်သူတို့တွေကဘာတွေလဲဆိုလို့ရှိရင်ရေနံတို့ကြောင်ပြီးတွေတို့တဘာဝတန်ငွေတို့ပေါ့နော်စွမ်းအင်သူတေသနာလုပ်တဲ့လူတွေရဲ့ခံမှန်းချက်အရာဆိုလို့ရှိရင်ဒီနှုံးအတိုင်းနာကားတွေဆက်ယုံနေတာတုံးနေလို့ရှိရင်နောက်အနှစ်100လောက်ဆိုလို့ fossil fuel လောင်စာတွေအကုန်ကုန်သွားမှာပါကုန်သွားတဲ့အခါကျလို့ရှိဒီ biofuel ကတိတ်အရေးကြီးပါတယ်အဲ့တော့ biofuel ရဖို့အတွက်ဟိုအခုဒီ enzyme သူတေသနာကနေပြီးတော့အထောက်ပံ့အများကြီးပေးတော့မှာဖြစ်ပါတယ်ဒီဇီဝလောင်စာဆိုတဲ့အတိုင်းသူကဘယ်ရရလဲဆိုလို့ရှိရင်ဒီ biofuel ကိုတစ်ပင်နေ cell ရဲ့ classy အလွှာနေပြီးတော့ protein enzyme နဲ့ခုနဒီဒေါက်တာ Francis Arnold လို့ထုတ်လိုက်တဲ့အကောင်ဆုံး protein enzyme ပေါ့ဒီနဲ့ရောလိုက်တဲ့အခါဒီ protein enzyme ကဓာတ်ကူဖြစ်စီဖြစ်တဲ့အတွက်တစ်ပင်တွေက cell classy အလွှာနေတကြားဓာတ်ထွက်လာတယ်ပေါ့နော်ထွက်လာတဲ့တကြားဓာတ်ကနေပြီးတော့မှကစောဖောက်လိုက်တဲ့အခါကျတော့မှကျွန်တော်တို့ကားတွေမှာထည့်ပြီးတော့မောင်းလို့ရတဲ့ ethanol ဓာတ်စီလောင်စာရတယ်အဲ့ဒါကို biofuel လို့ခေါ်တာပါဓာတ်စီထဲမှာဆေးရခိုင်နှုန်းကနေစက်ကားရခိုင်နှုန်းဒီ ethanol ဓာတ်စီပါတယ်ဆိုတာကိုရေးထားတာအဲ့ဒါပါဒေါက်တာအာနုရဲ့ဤပညာဒီအစွမ်းထက်တဲ့ enzyme မျိုးကိုဒီအပင်တွေကနေပြီးတော့ဓာတ်ပြူတဲ့နေရာမှာအလွန်မြန်ပြီးတော့စွမ်းရည်ညင့်တဲ့ဓာတ်ပေါင်းစပ်မှုဖြစ်နိုင်အောင်ဓာတ်ကူဖြစ်စီ enzyme မျိုးဖန်တီးနိုင်ပြီးဖြစ်တဲ့အတွက်ကုန်ကြားစရိတ်တို့ထွက်နှုန်းအတော်မြင့်အောင်လုပ်နိုင်တဲ့ biofuel တွေကိုဟိုအခုအများကြီးထုတ်နိုင်ပြီဖြစ်ပါတယ်
ဒေါက်တာအာနိုရဲ့သူတေသနာအပြင်သူနဲ့အတူဆုရခဲ့သူတွေဖြစ်တဲ့ဒေါက်တာဂျော့ချ်စမစ်နဲ့ဒေါက်တာဂရဂရီဝင်တာတို့ရဲ့သူတေသနာတွေကတယောက်နဲ့တယောက်အပြန်အလှန်အကျိုးပြုနေတာပ
ါဒီ biofuel ထုတ်တဲ့ enzyme မှာခုနဆေးသူတေသနာလုပ်တဲ့ enzyme နဲ့ DNA structure ချင်းမတူဘလို့အမျိုးမျိုးလိုချင်လဲဆိုတဲ့ဟာကိုခုနဂရဂရီစပစ်နဲ့ဒေါက်တာဝင်တာတို့ကအမျိုးအစားကို selection process အနေနဲ့ဒီ evolution theory idea ကိုယူပြီးတော့မှသူတို့ကထုတ်ယူတာအဲ့ဒါရတဲ့ဟာတွေကမှဒေါက်တာအာနုကဒီ enzyme ကိုဒီတိုင်းသာထားလို့ရှင်ပွားတော့ပွားမယ်ဒါပေမဲ့ effective မဖြစ်ဘူး။ဘာလို့လဲဆိုတဲ့အခါကျတော့ချိနဲ့နေတဲ့ enzyme လဲပါမယ်။အရန်ကိုတန်နေတဲ့ enzyme protein လဲပါမယ်။အဲ့တော့ချိနဲ့နေတဲ့ enzyme ရောအရန်တန်နေတဲ့ enzyme ရောသူက bacteria တွေကိုထည့်ပြီးတော့မွေးထုတ်လိုက်ကော။မွေးထုတ်လိုက်တဲ့အခါကျတော့ကောင်းတဲ့ enzyme တွေအများကြီးထွက်လာတယ်မှာအဲ့ကောင်းတဲ့ enzyme တွေကိုယူထုတ်လိုက်။ထုတ်ပြီးတဲ့အခါကျတော့နောက်ဖန်ပေါင်းကြောင်တစ်ခုထဲမှာပြန်ထည့်။အကောင်းနေပြီးဝင်လာတဲ့အခါကျတော့
မျိုးကောင်းမျိုးသားနေဒီတဲ့ပူအားရှိတဲ့ဟာပြန်ထွက်လာတယ်။အဲ့တော့စင်ကားနဲ့လဲနေအောင်လုပ်တာ။လုံးလုံးနဲ့နောက်ဆုံးကြတဲ့အခါကျတော့အကောင်းဆုံးမျိုးကောင်းမျိုးသားအင်ဂျင်ရတော့တာ။အဲ့ဒီအင်ဂျင်နဲ့ကြမှာစီပေါ်လာလို့ခုန biofuel လို့ထုတ်တဲ့အခါကြလို့ချင်းအင်ဇိုင်းကိုတကားလန်ထည့်ရမယ်အစားတပိုင်းလောက်နဲ့လည်းအလုပ်ဖြစ်သွားတယ်။ရန် effective ဖြစ်တာ။ဒါကြောင့်သူတို့ Nobel Prize ပေးတာ
။ပိုးပြီးထျောက်တဲ့ကုခန်းဆွမ်းအားတွေထုတ်ပေးနိုင်အောင်ထုတ်လုပ်တဲ့သူတေသနာတွေကနေအဆင့်မြောင်ယောဂ၊အရေးပြားယောဂ၊ခန္ဓာကိုယ်အတွင်းခုခံအားစနစ်မမှန်တဲ့ယောဂ၊ကင်ဆာယောဂပြန့်နှံ့မှုဆိုင်ရာနဲ့ပတ်သက်တဲ့စီဝါတွေကိုထုတ်လို့ရမှာတိတ်ကိုအသုံးဝင်ပါတယ်။Charles Darwin ရဲ့ရှင်ခဲပြောင်းလဲမှုဖြစ်စဉ်မှာသဘာဝအတိုင်းဆိုနှစ်တန်းနဲ့ချီးပြီးကြပေမဲ့သူ့ရဲ့ theory ကိုသုံးပြီးအခုလှုပ်ဆောင်ခဲ့ကြတဲ့သူ့တေသနာတွေကထိရောက်မြန်ဆန်မှုရှိပါတယ
်။ Darwin ရဲ့ theory က evolution process ကိုပြောပြတာ။ evolution process ကတက်ကြမယ်လေ။ကြာမယ်ဟာကိုအရမ်းမြအောင်ရှင်ခဲပြန်သွား feed လုပ်တာ။သဘာဝနဲ့affect တဲ့ဟာကိုသူက natural selection လို့ခေါ်တယ်။ဒါပါလဲဆို directed selection ပေါ့နော်ကိုကကိုလိုချင်တဲ့ direction နဲ့ကိုရအောင်ဟိုကြုံတွင်းပြီးယူတာပေါ့နော်ကိုက natural selection ဆိုတဲ့အခါကျတော့နှစ်တန်းပေါင်းမြောင်များစွာကြာမှာရေတရွာတွေကနေပြီးသူ့မှာလက်ကလေးတွေပေါ်လာပြီး silicon ဆိုတဲ့လွန်ခဲ့တဲ့နှစ်တန်းပေါင်း50 100လောက်ကအကောင်ကြီးတွေအခုပြန်တွေ့တယ်ဟိုလွန်ခဲ့တဲ့15နှစ်အနည်း20ကအဲ့ဒီဟို Madagascar ကျောင်းမှာဒီအလက်ကြီးတွေစထွက်လာတဲ့ငါအဲ့ silicon ပေါ့နော်အဲ့ silicon တွေကနေပြီးတော့မှကုန်းပုံကိုတွားတွားတရွာတွေဖြစ်တယ်။နောက်ပြီးဒီဆို chemical structure ပေါ့နော်။ဒီ molecule တွေထဲမှာအကောင်ဆုံး molecule ကဘယ်မှာပဲရှိလဲဆိုအပင်ရဲ့လူတွေရဲ့တရိတ်ဆန်တွေရဲ့ကိုယ်ထဲမှာအကောင်ဆုံးပဲ။အဲ့ structure ကဘာလဲဆိုတဘာဝကပဲလုပ်ပေးနိုင်တယ်။တဘာဝလုပ်ပေးဖို့ဒီ structure ရဖို့အတွက်ကိုနှစ်တန်းပေါင်း1000-2000လောက်စောင့်ရတယ်။အဲ့အဲ့လောက်ထိစောင့်နေလို့ရပဲဖြစ်မလား။ဆေးကောင်မျိုးကောင်ထွက်ချင်လို့ရှိလို့ချင်းဒီနီးနဲ့အမြန် feed လုပ်တာပေါ့နော်။ထွက်လာလိုက်ကောင်းတာယူလိုက်ထွက်လာလိုက်ကောင်းတာယူလိုက်နောက်ဆုံးကျမျိုးကောင်းမျိုးသားနေထွက်လာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်
တို့ကိမျိုးတဲ့အသိပညာနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကြီးအကျယ်ကိုကိုရန်နိုင်ကပြောပြပေးမှာပါ
အမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်ကိုချင်းကပ်လာနေပြီးတော့တရားဝင်ဆော်ရဆော်ရမရှိပဲရွှေပြောင်းချီချဖို့စ조사သူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဆိုရင်ပြီးတယ်လို့ Donald Trump ကကြာသပတေးနေ့မှာထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာမင်းတရက်ကိုလည်းရှေ့သတင်းမှတ်အတွင်းမှာထုတ်ပြန်သွားမှာဖြစ်တယ်လို့ဂရီပြပြောကြားလိုက်ပါတယ်။ Missouri ပြည်နယ် Columbia မြို့မှာမနေ့ကလုပ်ခဲ့တဲ့မဲဆယ်စီယုံရေးအတွင်းမှာ Donald Trump ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လည်းအချိန်ချင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ sorry ဒရင်းသာဆရာဂျမားကရှိုဂီတက်ဖြတ်ခံရမှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်ပုံဟာကိုကျင်းသိခအခြေခံနေကိမဲ့နေကြောင်းသူ့ရဲ့ဇနီးလောင်းဖြစ်သူကဝေဖန်လိုက်ပါတယ်တက်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေရှေ့မှောက်အရောက်ပို့နိုင်အောင်နိုင်ငံရေးအားလုံးနဲ့မှာအမေရိကန်ကဦးဆောင်တင်ကြောင်းဒရင်းသာဆရာကရှိုဂီရဲ့ချစ်သူဖြစ်တဲ့ဖြစ်သူကဒီကနေ့ထုတ်ဝါရှင်တန်ပို့ဒရင်းသာရဲ့သဘောထားအမြင်ဆောင်းပါးမှာရေးသားခဲ့တာဖြစ်ပါတယ်ရွှေမြမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအခုလအတွင်းပြန်လည်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကလှုပ်ဆောင်နေတဲ့အစည်းအဝေးကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်။အခုလိုဒုက္ခသည်တွေပြန်ပို့ဖို့အတွက်အစည်းအဝေးကဒုက္ခသည်တွေအတွက်အနည်းငယ်ရှိလာနိုင်တယ်လို့လည်း HRW ဖွဲ့ကပြောပါတယ်။မြန်မာစိုးရဘက်ကဒုက္ခသည်တွေပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာဒုက္ခသည်တွေအရင်ကကြုံခဲ့ရတဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ပတ်သက်ပြီးသူတို့ခံစားခဲ့ရတဲ့စိုးရိမ်မှုတွေပြပြောက်တောင်လှုပ်ဆောင်ပေးထားတာမရှိဘူးလို့လည်း HRW ဖွဲ့ကဝေဖန်လိုက်ပါတယ်။ဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံခဲ့ရတဲ့ခရီးယာမျိုးသမီးတူကိုပါကစ္စတန်တရားရုံးချုပ်ကအခုသတင်းမှတ်စော်ပိုင်းကတရားစီလွတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပါတယ်။အရှာဘီဘီကိုဗိုလ်ထုနေကပြစ်မှီကြောင်ဆုံးဖြတ်ပြီးတရားစီလွတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတဝမ်းမှာလည်းဆန္ဒပြတာတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုရန်နိုင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမ်မွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်ကတော့ Skip 6ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10:00နာရီအထိလိုင်းနိုမီတာ24 25 30နဲ့51တို့ကနေထုတ်လွှင့်ခဲ့တာပါ။ကျွန်တော်ရှင်နေအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome.